Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရ2024ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေမနေ့ဖက်ရုပ်သံစီးတင်ကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်တန်လွှင့်စီးတင်ကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာရှိတဲ့ပါလက်စတိုင်းစစ်သွေးကြွ6ဦးကိုတုတ်သင်ခဲ့တယ်လို့ Israel ဘက်ကကြေညာပါတယ်။ယူကရိန်းစစ်တော်ကနေဒုနိုင်ငံခြားရေးဝန်ကြီးအန်ဒရီစပီကာကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးတစ်အဖြစ်ခန့်အပ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဝန်ကြီးချုပ်ရှိတ်ဟာစီနာနှုတ်ထွက်ခဲ့ရတဲ့ကြောင်းသားတွေဦးဆောင်ဆန္ဒပြမှုတလားပြေကိုလူမှုထောင်ကနန်းမြို့တော်ဒါကာမှာစုဝေးကျင်းပပါတယ
်။အခုလိုနောက်ဆုံးကသတင်းတွေပြီးမှာတော့ဒီမော်ဆိုဘက်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ခင်ဦးမြို့နယ်ထဲမှာတော့စစ်တပ်ထောက်ခံတဲ့ပြူစော့တီလက်နက်ကင်တွေကရွာတွေကိုမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်နိုင်ငံရေးခေါင်းဆောင်တချို့ပဲလို့ပြင်ပါတယ်။စတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဖိပို့ချက်တွေစောင်းပါတဲ့အပြီးမှာတော့အမေရိကကတနတ်ထိန်ချုပ်ရေးနဲ့ပတ်သက်တဲ့သတင်းစောင်းပါကိုလည်းတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့တောက်ကြနေတိုင်းတင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်စာမားရေးအစီအစဉ်တိုင်းရင်းသတင်းလွှာတွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြပါမယ်။
အနောက်ဖက်ကဒေသမှာဂျဇဗရင်းတွေကဖြစ်ပေါ်တဲ့တိုက်ခိုက်မှုအတွင်းပါလက်စတိုင်းစစ်သွေးကြွ6ဦးသေဆုံးတယ်လို့အစ္စရေးကပြောပါတယ်။အစ္စရေးကပြီးခဲ့တဲ့သတင်းဘက်ကစပြီးအနောက်ဖက်ကဒေသမှာကြီးမားတဲ့ဝင်ရောက်စီးနှင်းမှုတွေလုပ်နေတာဖြစ်ပြီးဒီလိုလှုပ်ဆောင်မှုတွေကနေအစ္စရေးဟမတ်စစ်ပွဲပိုကျယ်ပြန့်လာမှာကိုပါလက်စတိုင်းတွေစိုးရိမ်နေတာပါ။အနောက်ဖက်ကဒေသကတူဘတ်မြို့မှာအစ္စရေးရဲ့ညာရင်းချင်းစီးနှင်းမှုကနေနာမည်ကြီးပါလက်စတိုင်းတပ်မှုဇာကာရီယာဇူဘေဒီရဲ့သားဖြစ်သူမဟာမဇူဘေဒီအပေါင်းဝင်9ဦးတေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သူ့ဘာခင်ဖြစ်သူဟာ2021မှာထောင်ပေါက်ပြေးတဲ့အတွက်ဖမ်းပြီးထောင်ထဲမှာပြန်ထိန်းသိမ်းထားတာခံနေရသူပါ။မဟာမက်ဇူဘေဒီဟာအနောက်ဘက်ကမ်းမှာရှိတဲ့အစ္စရေးတပ်တွေတိုက်ခိုက်ရမှာပါသူဖြစ်ပြီးသူကစစ်သွေးကြွတုံးနဲ့အတူရှိနေတော့တိုက်ခိုက်ခံရတာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။တေဆုံးသူနောက်တူကတော့အစ္စရေးတပ်တွေကိုမီးလောင်ပုံးနဲ့တိုက်ခိုက်ခဲ့တဲ့နောက်အယ်ဖာရာဒုက္ခသည်စခန်းကိုအစ္စရေးကလေကြောင်းတိုက်ခိုက်ရမှာကတေဆုံးခဲ့တာဖြစ်ပါတယ်။အဲ့ဒီစခန်းမှာလမ်းမေးထောင်ဘုံတွေတင်းရတယ်လို့လည်းပြောပါတယ်။တချိန်ထဲမှာပဲပါလက်စတိုင်းတွေဖမ်းသွားပြီးအသက်သေဆုံးခဲ့ရတဲ့အစ္စရေး28ယောက်အတွက်တယ်လီဗစ်မြို့မှာယာနဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြပါတယ်။ယူကရိန်းဆိုတာဘက်ကသမ္မတဗလိုဒီမီယာဇီလန်စကီကအပြောင်းအလဲတွေလုပ်နေချိန်မှာပဲဒုတိယနိုင်ငံရေးဝန်ကြီးဖြစ်တဲ့အန်ဒရီဆီဗီလာကိုနိုင်ငံရေးဝန်ကြီးအသစ်ဖြစ်တဲ့ယူကရိန်းတော်တော်ကချက်သဘရင်းနေမှာခန့်လိုက်ပါတယ်။အသက်49နှစ်ရွယ်ဆီဗီလာကိုဒီမက်ထရိုကူဘဲလာနေရာမှာအစားထိုးခန့်လိုက်တာဖြစ်ပါတယ်။သူကလပေါင်း30ရှိလာပြီဖြစ်တဲ့ရုရှားချူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းအတွက်အနောက်မဟာမိတ်တွေစီကစေအကူအညီတွေပို့ပြီးရဖို့တက်တက်ကြွကြွဆောင်ရွက်နေလို့ပါ။အင်္ဂလန်နဲ့အင်္ဂလိပ်နဲ့ပိုလန်ဘာသာစကားကိုပြောပါကျွမ်းကျင်တဲ့ဆီဗီလာဟာတူရကီဆိုင်ရာယူကရိန်းတံတမတီတာဝန်တွေကိုပါထမ်းဆောင်နေပြီဖြစ်ပါတယ်။သူဟာဝန်ကြီးကူဘဲလာထက်ပို့ပြီးသမ္မတဇယ်လန်စကီရဲ့ဝန်ထမ်းအရာရှိချုပ်အန်ဒရီယာမတ်နဲ့ယင်းနီချန်ဝဲသူဖြစ်တည်ကြပါတယ်။ယူကရိန်းရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့အင်းနီချင်းပိုလန်နိုင်ငံရေးဝန်ကြီးဌာနကတော့ရှဗီလာကိုဂုဏ်ပြုချီးကျူးပြီးနောက်မှယူကရိန်းနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်နေကြောင်းလူမှုမီဒီယာမှာပြောပါတယ်။ကူဘဲလာရဲ့နိုင်ငံရေးကျွမ်းကျင်မှုကိုသိပေမဲ့သမ္မတဇယ်လန်စကီကနိုင်ငံရေးမူဝါဒဆိုင်ရာမှာပိုတင်းချက်အောင်ဆောင်ရွက်မှုတွေလုပ်ဖို့သူ့ကိုအခုလိုဖယ်ရှားလိုက်တာဖြစ်ကြောင်းလည်းသုံးသပ်နေကြတာဖြစ်ပါတယ်။ဝန်ကြီးချုပ် Gabriel Attal နဲ့အစိုးရအဖွဲ့နှုတ်ထွက်သွားပြီးရပ်ပေါင်း90ကျော်။ယာယီအစိုးရအုပ်ချုပ်နေတဲ့ပြင်သစ်နိုင်ငံမှာဝန်ကြီးချုပ်အသစ်ဖြစ်တဲ့ Michael Barnier ကိုသမ္မတ Emmanuel Macron ကရွေးချယ်လိုက်ပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ Barnier ဟာ EU ဥရောပသမ္မတကနေ Britain နှုတ်ထွက်မှုမှာနှိမ့်နိုင်မှုဖြစ်နေဆန်းလိုက်ခဲ့ပြီပါ။ Macron ကတိုက်ခတ်တဲ့အစိုးရအသစ်အဖွဲ့ကိုအ мян ပြန်ပြီးဖြုတ်မချနိုင်အောင်နဲ့လွှတ်တော်မှာထောက်ခံမှုပြန်ပြီးရအောင်ဥဆောင်နှိမ့်နိုင်ပေးနိုင်မယ်သူကိုမက်ခရွန်နဲ့သူ့လက်ထောက်တွေကအပြင်းထန်စ조사ရှာဖွေခဲ့ရတာဖြစ်ပါတယ်။ပြင်းထန်သမရယုံကထုတ်ပြန်တဲ့ကြေညာချက်မှာတော့အခုအသိခံရမယ့်ဘာနီအနေနဲ့ညီညွတ်တဲ့အစိုးရအဖွဲ့ကိုထူထောင်ပြီးပြင်းထန်နိုင်ငံနဲ့ပြည်သူတွေအတွက်တာဝန်ထမ်းဆောင်မှုဖြစ်ကြောင်းဖော်ပြပါတယ်။ဒါအပြင်ပြင်းထန်နိုင်ငံကိုအတက်နိုင်ဆုံးစီးလုံးညီညွတ်မှုနဲ့တည်ငြိမ်မှုရှိအောင်လုပ်ပေးနိုင်မယ့်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရွေးချယ်ပေးရမယ်။ဖွဲ့စည်းပုံဥပဒေပါတာဝန်ဝတ္တရားတွေနဲ့အညီသမရကနိုင်ငံတိုင်ပင်ပြီးမှအခုလိုသူ့ကိုခန့်အပ်တာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြပါရတယ်။ တမရမီခရွန်2018မှာပြည်သူနိုင်ငံ25ကျင်းတမရဖြစ်လာပြီး2022မေလမှာဒုတိယကျင်းပြန်အရွေးကောက်ခံရလည်းဖြစ်ပါတယ်
ယူရီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Juru, ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်။
view american တန်ရတောက်ကြမနိုင်ခင်တဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ Bangladesh နိုင်ငံမှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုကနေဝန်ကြီးချုပ်ရှိခါစီနာနှုတ်ထွက်ပြီးပြပထွက်ပြေးစီတဲ့တလပြအထိမ်းမှန်ဖြစ်နေ။ဒေဂန်မြို့ရောမှာ September 5ရက်နေ့ကကျောင်းသားတွေပါဝင်ထောင်ပေါင်းများစွာလူလူစုဝေးပွဲကျင်းပပါတယ်။အစိုးရအလုပ်ကိုင်အတွက်ခွဲရန်စနစ်ကျင့်သုံးမှုကိုဆန့်ကျင်တဲ့သတင်းပတ်နဲ့ချီစုလူလူဆန္ဒပြပွဲတွေအကြမ်းဖက်မှုတွေကနေ600ကျော်တည်ဆုံခဲ့ရတယ်လို့ဝန်ကြီးချုပ်ခါစီနာနဲ့အိန္ဒိယဘက်ကိုဖက်ပြေးတင်းရှောင်ခဲ့ရပြီးသူ့ရဲ့15နှစ်ကြာအုပ်ချုပ်မှုအဆုံးသတ်သွားခဲ့တာပါဆန္ဒပြသူတွေကဟာစီနာဘယ်ရောက်နေလဲဟာစီနာမိုဒီတရိထားဆိုတဲ့ကြွေးကြော်သံတွေနဲ့ချီးတဲ့ဆန္ဒပြခဲ့တာပါရှိတ်ဟာစီနာအိန္ဒိယနဲ့ရင်းနှီးတဲ့မဟာမိတ်ဖြစ်ရပ်တည်နေတာဖြစ်ပြီးဟိန္ဒူဝါဒမြင့်တင်ပေးနေတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီကိုဆန္ဒပြသူအများအပြားကမနှစ်သက်ကြသလိုရှိတ်ဟာစီနာအိန္ဒိယကိုတော့ရောက်ခိုလွန်လာလက်ထံခံထားတဲ့အတွက်လဲရှုံချကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတလောမှာတောင်းနေချီပါဝင်ဆန္ဒပြကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်မဟာမတ်ဂျူနက်စ်ဦးဆောင်တဲ့ဂျာဖြတ်အစိုးရကတရားဥပဒေစိုးမိုးဖို့လုပ်နေတာဖြစ်ပြီးနိုင်ငံပုံမှန်အနေထားရောက်နေချိန်မှာအခုလိုလူမှုဆန္ဒပြပွဲကြုံရတာဖြစ်ပါတယ်။တရုတ်ကထိုင်းဈေးကွက်ထက်ကိုသူ့ရဲ့ဈေးဘောတွေကုန်ပစ္စည်းတွေလှိမ့်သွင်းနေတဲ့အတွက်ထိုင်းဈေးဘောရေးကိုထိခိုက်စေတယ်ဆိုတဲ့ပြောဆိုချက်အတွက်ဘန်ကောက်တရုတ်တန်ယုံက September 4ရက်နေ့မှာတန်ယုံ Facebook ဆာမျက်နှာကနေတုံ့ပြန်ဖြေရှင်းခဲ့ပါတယ်။နိုင်ငံခြားကုန်သွယ်ရေးဟာနှုံးနှစ်ဖက်အကျိုးရှိတဲ့နည်းလမ်းနဲ့လုပ်တာဖြစ်ကြောင်းတန်ယုံကြေညာချက်မှာဖော်ပြပါတယ်။တရုတ်ကနေထိုင်းကိုတင်သွင်းတဲ့ကုန်ပစ္စည်း80ရာခိုင်နှုန်းလောက်ဟာဆက်ပစ္စည်းနဲ့ကုန်ကြမ်းပစ္စည်းလိုကုန်ထုတ်လို့ရမှာတုံးတဲ့ပစ္စည်းတွေဖြစ်ကြောင်းဖော်ပြပါတယ်။ဈေးပေါ်တဲ့ကုန်ပစ္စည်းလို့ခေါ်နေတဲ့နေစဉ်သုံးအစားအသောက်နဲ့ကျန်းမာရေးကုန်ပစ္စည်းအဝတ်ထည်နဲ့အသုံးဆောင်တွေကိုတော့တရုတ်ကတင်ပို့နေတာဆယ်ရာခိုင်နှုန်းတော့မရှိဘူးလို့လည်းပြောပါတယ်။တရုတ်ကဈေးပေါ်တဲ့ပစ္စည်းတွေလှည့်ဝင်နေတာဟာထိုင်းကုန်ထုတ်လုပ်မှုလုပ်ငန်းအတွက်ချင်းချုပ်မှုအန္တရာယ်ရှိနေတဲ့အတွက်ဒါကိုတိုက်ဖြတ်ဖို့ထိုင်းဆိုရကကြေညာခဲ့ပြီးနောက်မှာတရုတ်တန်ယုံကအခုလိုကြေညာတာဖြစ်ပါတယ်။ထိုင်းဒုတိယဝန်ကြီးချုပ်ဖြစ်တဲ့ကုန်သွယ်ရေးဝန်ကြီးဖန်တမ်ဝါချရာချိုင်းကလည်းထိုင်းနိုင်ငံတရုတ်ကဈေးပေါ်တဲ့သွင်းကုန်တွေတင်သွင်းတာရပ်သွားအောင်အလုပ်ဖွဲ့ကိုဖွဲ့စည်းပြီးပြန်သုံးသပ်သွားမယ်လို့ပြောပါတယ်။ဈေးပေါ်တဲ့တရုတ်ပစ္စည်းတင်သွင်းမှုကြောင့်2023မှာထိုင်းဆက်ယုံ2000နီးပါးလောက်ပိတ်ပစ်ခဲ့ရတာဖြစ်ပါတယ်။ပါကစ္စတန်မှာတော့မုတ်တုံရာသီကုန်ချိန်ရောက်နေပြီဖြစ်ပြီးမိုးရွာသွန်းမှုဟာပုံမှန်ထက်ပိုများနေတဲ့ပြင်မိုးနဲ့ဆက်နွယ်ဖြစ်ပွားတဲ့မတော်တဆမှုတွေကြောင့်တည်ဆုံမှုတွေမြင့်မားနေပါတယ်။မုတ်တုံရာသီဟာဇူလိုင်ကနေစက်တင်ဘာလအတွင်းဖြစ်ပြီးဇူလိုင်မုတ်တုံရာသီစချိန်ကနေခုချိန်ထိမိုးနဲ့ဆက်နွယ်ဖြစ်ပွားတဲ့မတော်တဆမှုကြောင့်တေဆုံးအတူ340လောက်ရှိပြီးဒီထက်က180ကကလေးငယ်တွေဖြစ်ကြောင်းပါကစ္စတန်တဘာဝဘေးဆိုင်ရာစီမံခန့်ခွဲမှုဌာနကပြောပါတယ်။ဒါပြန်ထောင်ပေါင်းများစွာဟာလဲရေကြီးရေရှမ်းမှုကြောင့်အိုးရင်ဆန့်ခွာဘေးလွတ်ထွက်ပြေးရပါတယ်။မုတ်တုံရာသီပထမ2လတာကာလအတွင်းရွာသွန်းတဲ့မိုးဟာပုံမှန်ထက်60ရာခိုင်နှုန်းပိုများပြီးဆန့်ကျင်တင်ခဲ့တယ်လို့မိုးလေဝသဌာနကထုတ်ပြန်ပါတယ်။ပါကစ္စတန်မှာမိုးရွာသွန်းမှုပုံစံပြောင်းလာတာတွေ့ရပြီးအရင်ကနိုင်ငံမြောက်ပိုင်းမှာရွာသွန်းမှုများရတာကနေအခုတောင်ပိုင်းမှာရွေ့လာတာတွေ့ရတယ်လို့လည်းပြောပါတယ်။တောင်ပိုင်းကရှင်းဒေသမှာကလေးပေါင်း9000ကျော်ဟာပြင်းထန်တဲ့ဥတုရာသီကြောင့်ပညာသင်ကြားရေးအနှောက်အယှက်ဖြစ်ခဲ့ရပါတယ
်။သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်နဲ့သတင်းဆောင်မတွေကိုဥစွာတင်ပြပေးပါမယ်ပထမအဆုံးကတော့ဒီမော့ဆုဘက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့သတင်းပေးပို့ချက်ကိုတင်ပြပါမယ်ကင်းနီပြည်နယ်ဒီမော့ဆုမြို့အနီးဖဲခုံမြို့ကိုစစ်ကောင်စီကနေရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့ပြီးအယက်သားတအူးထက်မနဲ့တည်ဆုံခဲ့ပါတယ်ကင်းနီပြည်နယ်ဂျာကာလာအုပ်ချုပ်ရေးစစ်ကောင်ဂျာကာလာအုပ်ချုပ်ရေးကောင်စီကတော့ဒေသခံပြည်သူတွေကိုအကူအညီပေးဖို့ဆောင်ရွက်နေတာတွေ့ရပါတယ်။ KNY ပြည်ထဲကနေတိုက်ရိုက်ရိုက်ကူးသတင်းပေးပို့ထားတာကိုကိုသားညွန်ဦးကပြောပြမှာပါ
ဒီမော့ဆိုမြို့နယ်အတွင်းနတ်မဲခုံမြို့ကိုစစ်ကောင်စီကစက်တင်ဘာလ4ရက်နဲ့5ရက်နှစ်ရက်စလုံးလေကြောင်းတိုက်ခိုက်ပုံကျဲတာတွေကြောင်းအရက်သားတဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရသူတွေလည်းရှိခဲ့ပါတယ်စက်တင်ဘာလ9ရက်နေ့မနေ့စင်နိုင်ဝင်းကျင်မှာတော့ကင်းဒီဂျာကလာအုပ်ချုပ်ရေးကောင်စီလက်အောက်ခံအကျဉ်းသားတွေထင်းသိမ်းထားတဲ့ရဲစခန်းကိုစစ်ကောင်စီကတိုက်လေရင်ဒဇင်ကနေပြီးတော့ပုံကျဲတိုက်ခိုက်ခဲ့ပါတယ်ကင်းဒီပြည်ဂျာကလာအုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကတော့ဒီလိုမျိုးပုံကျဲတိုက်ခိုက်မှုတွေပေါ်စစ်ကောင်စီကိုရှုံချဖြစ်တင်ပြီးတော့အရက်သားတွေကိုကူညီကယ်ဆယ်ဖို့စောင့်နေကြပါတယ်
လုံးဝရှုတ်ချတယ်အဲ့ဒါကလုံးဝကျွန်တော်ပုံမှန်ဟိုအနိုင်ချင်တယ်နောက်တစ်ခုကအကြံဖက်မှုဖြစ်တယ်ဒီအကြံဖက်မှုမျိုးလို့တော့ကျွန်တော်ဒီလုံးဝဟိုလက်မခံပါဘူးနော်ဒါကကျွန်တော်ရှုတ်ချတယ်ပုံကျဲတဲ့နေရာကိုကျွန်တော်လာကြည့်တယ်ကျွန်တော်ဖြစ်တာကကျွန်တော်တို့ဒီကရင်ပီရဲရဲဟိုကလလုံးနေတဲ့နေရာတစ်ခုဖြစ်နေတာပါလေနော်ဆိုတော့ကျွန်တော်တိခိုက်မှုတွေနည်းရှိတယ်တချို့ဆိုတဲ့ဆုံးရှုံးမှုတွေဖြစ်နေတော့ပါလေနော်
ဘုံကျဲတိုက်ခိုက်မှုကြောင့်အမျိုးသမီးတူဦးသေဆုံးပြီးတော့ဒဏ်ရသူတွေလည်းရှိခဲ့တယ်လို့ကုညီကေစေးကြီးစောင်းနေသူတူကပြောပါတယ်။ကျွန်တော
်ရေပေါ်ထောက်ဝေအောင်နေတော့သူကဒီလိုအစားအကျွန်တော်ထင်မှန်းထားတော့ဒီဖက်ခက်ကနေလာမယ်ဆိုရင်ဒီဖက်နေအောင်းလိုက်တော့အဆင်ပြေပါတော့ဒါပေမဲ့သူကပြန်ဝိုက်လာပြီးတော့အဲ့လိုနဲ့ချက်သွားတော့နှလုံးဘက်မှာတစ်လုံးဒီမှာတစ်လုံးပေါ့နော်တင်းလို့တော့အခုတစ်ယောက်ရှိပါလားအခုတင်းလို့ကနင်းကလေးပေါ့နော်ရင်းမြေပေါ့နော်ကျွန်တော် KSP ရဲ့ရင်းမြေပေါ့နော်ဒါရတော့ကျွန်တော်ခမချီရတော့ရှိဦးပါတော့ခမချီပဲရှိတယ်တော့ကျွန်တော်ကဟိုကနေအစီဝေးဒီအစီဝေးအစတုံးမရှိသေးတယ်တော့တန်ကြတော့ပြေးလာလိုက်တယ်ကားနဲ့ကားရှိမှသူတို့ကကားနဲ့ခေါ်သိမ်းသွားတယ်ခေါ်ပြီးတော့ရက်ပေါ်ကျွန်တော်မေးကြည့်တယ်ဘယ်နဲ့မှတန်ရတယ်သူတို့သူတို့လည်းခမချီပဲသူတို့ပြောပြအောင်တော့ခမချီရောရှိအောင်လို့ရှိမှသူနဲ့ဆိုရဲအဲ့လိုပြောပြအောင်ကျွန်တော်ဒါပေမဲ့တယောက်တော့ကမကောင်းတော့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကိုလက်မခံတဲ့တော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်ကြားအခေါ် KNY ဒေသနဲ့ရှမ်းပြည်နယ်ဇက်တလျှောက်မှာစစ်ပွဲတွေဇက်တိုက်ရှိခဲ့ပါတယ်။မိုးပြဲကနေပြီးတော့တိုက်ပွဲတွေကြောင့်ဒမော့ဆိုးကိုစစ်ရှောင်လာသူတူကတော့အခုဒီစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်နောက်ထပ်တနေရာကိုစစ်ရှောင်ရအောင်မယ်လို့ဆိုပါတယ
်။ကြောက်တယ်ဗောအခုတော့မှတချို့တွေစစ်ပွဲရှောင်ပြေးကြပြီ။မြောက်ဖက်ကိုပြေးသွားကြပြီ။မင်းကလည်းတစ်ချက်လာပြေးတယ်နှလုံးဗောအဲ့ဒီမြောက်ဖက်ရှားရပါ
စက်တင်ဘာလ9ရက်နေ့ညပိုင်းအထိကိုပဲဒမော့ဆိုးမြောက်ပိုင်းဒေသတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါရယ်စစ်ကောင်စီဟာပြီးခဲ့တဲ့ဩဂတ်လကနေစပြီးတော့ဒမော့ဆိုးမြို့နယ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေကြောင်းကနေဘုံကျဲတက်ခိုက်မှုတွေလည်းလှုပ်လာပါရယ်ကင်းဒီဒေသတော်လိုင်းတပ်ဖွဲ့တွေဟာအခုနှစ်ဆန်းပိုင်းမြို့တော်လွိုက်ကော်အထိကိုတိုက်ပွဲတွေဆင်ပြီးတော့ကြားခေါ်ကင်းဒီဒေသအများစုကိုထိန်းချုပ်ထားကြတာပါဒါပေမဲ့ပြီးခဲ့တဲ့လကလေးကတော်လိုင်းတပ်ဖွဲ့တွေဘက်ကလွိုက်ကော်မြို့ကနေပြီးတော့ဆုတ်ခွာခဲ့ပါရယ်စစ်ကောင်စီကြီးကဲဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာစက်တင်ဘာလ4ရက်နေ့ကတော့လွိုက်ကော်ဒေသစစ်ကုတ်ကဲဌာနကိုရောက်ရှိလာပြီးတော့သူ့ရဲ့နေမြေခံတပ်တွေနဲ့တွေ့ဆုံပါတယ်။အဲဒီအချိန်မှာပဲ KNDF KND ဒေသကာကွယ်တပ်ဖက်ကလွိုက်ကော်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ
။ဒီမော့ဆိုဘက်ကလေကြောင်းတိုက်ခိုက်မှုသတင်းပေးပို့ချက်ပြီးမှတော့ခင်ဦးမြို့နယ်ကကြီးရွာတွေဖျက်ဆီးခံရတဲ့အကြောင်းဆက်လက်တင်ပြပေးပါအောင်မယ်။စကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်တပ်ထောက်ခံတဲ့ပြူစောတီလက်နက်ကင်တွေဟာဒေတာရင်းလှည့်လည်ပြီးကျွော900ကနေအိမ်တွေ၄ရက်ဆက်တိုက်မိရှို့ခဲ့ကြတယ်လို့ဒေတာကန်တွေကပြောပါတယ်။ထောင်ထဲချီတဲ့ဒေတာကန်တွေကလည်းဘေးလွတ်ရာကိုထွက်ပြေးနေရပြီးတော့အကူအညီတွေလည်းလိုအပ်နေပါတယ်။အခုလိုအရက်ဖက်နေအိမ်တွေမိရှို့ခံရတာနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။စကိုင်းတိုင်းခင်ဦးမြို့နယ်မြောက်ချမ်းကစစ်တပ်ထောက်ခံသူတွေအများဆုံးနေထိုင်တဲ့မတောင်းလှကျေးရွာကပြူစောတိတွေဟာစက်တင်ဘာလ2ရက်နေ့ကစပြီးအနီးအနားကကျေးရွာတွေစီစစ်ကြောင်းထိုးနယ်မြေရှင်းလင်းနေတာပါ။နယ်မြေရှင်းလင်းမှုအတွင်းစက်တင်ဘာ5ရက်အထိကျေးရွာ9ရွာကနေအိမ်တွေမိရှို့ခံရပြီးဒေသခံ2000ကျော်ဟာဘေးလွရာကိုပြောင်းရွှေ့နေရပါတယ်။နေအိမ်တွေမိရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်။3ရက်နေ့ကျတော့စင်ကြီးမင်းရွာ၊သနတ်စင်ရွာ၊ခငါကုန်းရွာ၄ရက်နေ့ကျတော့အင်းလေးလို့၄ရက်နေ့ကျတော့ပေါက်တော့ရွာပေါ့ဗျာ၅ရက်နေ့ကျတော့ဖြီစုံလေးရွာနေတွင်းရွာပေါ့ဗျာကတ်မလူနေရပါနဲ့လေအလုံးပေါ့ပေါ့နော်ဟောပေါ့ရွာ900ပေါ့နော်၄ရက်တွင်းပေါ့ဗျာရွာပေါင်း900ရှုခံရတာပေါ့ပြီးတော့ကွာအင်ဂျီကတော့100ကျော်ပေါ့ဗျာအခုကစီဘေးရှောင်းကတော့2000ကျော်လောက်ကစီဘေးရှောင်းနေရပေါ့ဗျာကတ်မလူမျိုးနဲ့အမှတ်တိကြားစဲစိတ်ရင်ကအင်အားနဲ့အခုပေါက်လာတယ်ပေါ့ဗျာအရှိကောင်စီတက်နေပြီစော်ရီတက်နေလက်တပေါင်းပြီးတော့ရှုကြရပေါ့ဗျာအဲ့မလောင်းလာရွာဆက်ဇော်ဒီနဲ့စာနေရေးခံနဲ့ဘုကပြရမယ်ပေါ့ဗျာအခုကတော်ထဲမှာပဲသူကနေရတယ်ရွာထဲမှာလုံးဝကိုကတ်လို့မရ
စတေမာလာတရက်ကကမ့်မလူမျိုးနဲ့အမှတ်1တကြားဆက်ရုံမှာတက်ဆွဲထားတဲ့ခလာရ361တက်နဲ့ပြူစောတိအင်အား100ကျော်ဟာခင်ဦးမျိုးနဲ့မတောင်းလှပြူစောတိရွာကိုရောက်လာပြီးအင်အားအများအပြားနဲ့နေမြေရှင်းလင်းရေးလုပ်တာလည်းဖြစ်ပါတယ် ပြီးခဲ့တဲ့2023ခုနှစ်ကလည်းမတောင်းလကျေးရွာကပြူစောတိတွေကအနီးအနားကျေးရွာတွေကိုမီးရှို့တာတွေလုပ်ခဲ့ပြီးတနတ်စိန်စောကြီးကျေးရွာတို့ဟာဒုတိယအကြိမ်မီးရှို့ခံရတာလို့ဒေသခံတူကအခုလိုပြောပါတယ
်ဒီနားရွာတွေပထမစောစောကဒုက္ခပြည်တာမတောင်းရှိကောင်ရွာလုံးကျွမီးရှို့ထားတယ်စောကြီးရွာကိုရွာလုံးကျွမီးရှို့ထားတယ်တနက်စိန်ရွာလုံးကျွရှိတယ်တနက်စိန်ကခုတပြန်ရှို့ခံရတာအခုကပြန်လဲတီချောင်းထောင်ထားတဲ့ဟာကိုပြန်ရှို့ခံရတာစောကြီးရွာလုံးကျွရှို့ခံရတယ်စောကြီးကခုဒီတခါလဲပြန်လဲတီချောင်းထားတဲ့ဟာပြန်ရှို့ခံရတာပဲ
မတောင်းလကျေးရွာနဲ့ကံဘလူနယ်တဲကစစ်တပ်ထောက်ခံသူတွေကိုစစ်တပ်ထောက်ခံတဲ့ဆရာတော်ဦးဝါတဝါကဦးဆောင်ပြီးစစ်တပ်နန်းပေးလက်နဲ့တပ်စင်တာတွေလှုပ်ပေးနေတယ်လို့ဆိုပါတယ်ခင်ဦးမြို့နယ်တဲမှာပြင်တောင်မတောင်းလမကြီးတုံဆိုပြီးစစ်တပ်ထောက်ခံတဲ့ပြူစောတိကျေးရွာ၃ရွာရှိနေပြီးမတောင်းလကျေးရွာဟာကံဘလူမြို့နယ်ဇီးကုန်းမြို့နယ်ခင်ဦးမြို့နယ်နေစပ်မှာရှိပြီးစီရေးအရအချက်ချာကြတဲ့အရေးပါတဲ့ကျေးရွာလေးဖြစ်တယ်လို့ကျေးရွာရဲ့ဘန်ကာဂဒုတ်ကျင်းတွေအခိုင်အမာတိဆောက်ထားတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
တောက်ကြနေမနေ့ပဲအသံလွှင့်စီစဉ်ကိုဆက်လက်တင်ဆက်နေပါတယ်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်နိုင်ငံရေးခေါင်းဆောင်တချို့ရဲ့အမြင်တွေကိုဆက်လက်တင်ပြပေးပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလာမယ့်2025ခုနှစ်နိုဝင်ဘာလလောက်မှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပါတယ်ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ကတော့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းကဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်ဒါပေမဲ့ပြည်တွင်းမှာလည်းရွေးကောက်ပွဲဝင်မဲ့ပါတီတချို့ရှိနေပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အမြင်တချို့ကိုနိုင်ငံရေးခေါင်းဆောင်ရဲ့အမြင်တချို့သဘောထားတွေကိုကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်အာဏာသိမ်းစစ်ကောင်စီဟာဒီနှစ်အောက်တိုဘာလလောက်ကစပြီးတကောင်စင်းကောက်ယူတာမဲစင်းပြင်ဆင်တာတွေလုပ်ပြီးလာမယ့်2025ခုနှစ်နိုဝင်ဘာလလောက်မှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပါတယ် NUG ဂျာကာလာအစိုးရရဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးဦးကျော်မိုးထွန်းကတော့ပြီးခဲ့တဲ့ဩဂုတ်လ26ရက်နေ့ကကုလသမဂ္ဂ UNDP UNFPA အမှုဆောင်ဘုတ်ဖွဲ့အစည်းအဝေးမှာဒီရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ပါတယ်။ဘာကြောင့်အခုလို့ပြောတာပါလဲ။ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားကိုတန်အမတ်ကြီးဦးကျော်မိုးထွန်းကို VOA ကမေးမြန်းတဲ့အခါအခုလို့ဖြေဆိုပါတယ်
။စစ်ကောင်စီကနေပြီးတော့လုပ်မယ်ဆိုတဲ့ဘယ်ရွေးကောက်ပွဲမဆိုလုံးဝတရားမျှတဖို့ရှိမှာမဟုတ်ပေါ့သူအလုံးပါဝင်နိုင်တဲ့ဥစ္စာမျိုးရှိမှာမဟုတ်ပေါ့နော်အခုတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့တော်လှန်ရေးအင်အားစုတွေကနေရာတော်တော်များများကိုကျွန်တော်တို့ထိန်းထားနိုင်ပြီဖြစ်တယ်ပေါ့နော်ဒါဒီချက်ချက်တွေကိုကြည့်ချင်းအပြင်ဒီစကားစလုံးမဲ့ဘယ်ရွေးကောက်ပွဲမဆိုဟိုတနိုင်ငံလုံးအတိုင်းအတာနဲ့လည်းရှိစရာအကြောင်းမရှိနိုင်ဘူးနောက်ပြီးတော့ free and fair လည်းဖြစ်စရာအကြောင်းမရှိနိုင်ဘူးနောက်ပြီးတော့ inclusive level လို့မှဖြစ်စရာအကြောင်းမရှိနိုင်ပေါ့နော်ဒါကြောင့်မို့လို့ရေတို့ဖြည့်ရှင်းတဲ့ဥစ္စာမျိုးမဟုတ်ဘဲနဲ့ရေရှည်ဖြည့်ရှင်းနိုင်မဲ့အမြဲတမ်းတည်မြဲနေမဲ့အဖြေရရှိဖို့အတွက်ကိုပဲပေါ့နော်ဝိုင်းဝန်းဆောင်ရွက်ပေးဖို့ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ထောက်လဲထောက်ပြတယ်တောင်းလဲတောင်းဆိုတယ်စကားစကားလုပ်တဲ့ဥစ္စာကဒီလိုမျိုး free and fair inclusive ဖြစ်ဖို့မရှိတဲ့အတွက်ကြောင့်ပေါ့နော်ဒီအတွက်ကိုနိုင်ငံတကာအနေနဲ့ကူညီပံ့ပိုးဖို့စဉ်းစားတဲ့ဥစ္စာတွေကောင်မစဉ်းစားဖို့အတွက်ကိုတော့ကျွန်တော်ကတော့ဒီနေရာကနေပြောကြားလိုပါတယ်ခင်ဗျ
လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီဟာတရားဝင်မှုမရှိတဲ့အတွက်ရွေးကောက်ပွဲတင်ပါခွင့်မရှိဘူးလို့ပြောပါတယ်
ဒီနေ့စေအုပ်စုကမှတရားမှုမရှိတာမို့အတိုင်းဒီအာဏာကိုလိမ်ပြီးတော့ရောက်ထားတဲ့သူတွေသူ့မှာရွေးကောက်ပွဲလုပ်ပိုင်ခွင့်လည်းမရှိဘူးအခုကိစ္စကဒီပြည်သူတရားလုံးမသူ့ကိုမှပြင်းစိုက်ပဲနဲ့သူ့ကိုပြောနေတဲ့နိုင်ငံတကာအသံအဝိုင်းတွေကအကဘာလုံးကိုမစုမှပြီးမဆိုင်ပဲနဲ့သူလှုပ်ချင်တာလှုပ်မယ်ဆိုပြီးတော့သူ့နိုင်ငံရေးထွက်ပေါက်ကိုရှာဖို့တကြိုးစားတာဖြစ်တယ်။သူ့မှာရေကောက်ပွင့်နဲ့ပတ်သက်လို့နော်လှုပ်ပိုင်ခွင့်ပြောပိုင်ခွင့်ကိုမရှိဘူးလို့ကျွန်တော်တို့အနေနဲ့အဲ့လိုပဲယူဆတယ်
။လူပောင်တဲ့ဒီမိုကရက်တစ်ပါတီဟာ1988ခုနှစ်ကတည်းကဒီမိုကရေစီရေးဖက်ဒရယ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ပါတီဖြစ်ပြီး2013ခုနှစ်မှာမြေပေါ်ပါတီတရားဖြစ်ပြန်လည်ရပ်တည်ခဲ့ပါတယ်။အဲ့ဒီနောက်2021ခုနှစ်အာဏာသိမ်းမှုကိုစတင်ရမှာဥဆောင်ပါဝင်ခဲ့ပြီးအခုအခါတိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာပြန်လည်ရပ်တည်လှုပ်ရှားနေတဲ့ပါတီဖြစ်ပါတယ်
စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ထားတဲ့ပါတီ49ပါတီရှိပြီးအဲ့ဒီအထက်ကပါတီ9ခုကတနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲဝင်မှာဖြစ်ပြီးကြံပါတီတွေကတော့တိုင်းနဲ့ဒေသအလိုက်အတာဝင်မယ်လို့သိရပါတယ်။ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့ပြည်သူပါတီကတော့ပြည်တွင်းမှာရပ်တည်နေတဲ့နိုင်ငံရေးပါတီတရက်အတွက်နီလန်တစ်ခုအဖြစ်ရွေးချယ်ရတာဖြစ်ပြီးရွေးကောက်ပွဲဟာအကောင်ဆုံးနီလန်မဟုတ်ပေမဲ့ထိခိုက်မှုအ ਨੇ ဆုံးနီလန်ဖြစ်တယ်လို့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ်
။ဟိုအဓိကကတော့နိုင်ငံရေးအဆုံးအဖြတ်ကပြည်တွင်းမှာပဲရှိတယ်။အဲတော့ပြည်တွင်းနိုင်ငံရေးပြန်ပြီးတော့ရှင်သန်လာဖို့အတွက်အဓိကအဆောင်ရွက်တာဖြစ်ပါတယ်။အဲတော့ကျွန်တော်တို့လည်းပဲဒီရွေးကောက်ပွဲတစ်ခုတည်းနဲ့ကြံစည်တာအလုံးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကိုလက်ခံထားပြီးသားပါ။အဲသို့တော်လည်းပဲအာနာ၃ရက်စလုံးကိုတက်ချုပ်တယောက်တည်းလက်ထဲမှာထားတာတည်းစာလို့ရှိရင်ဒါအာနာခွဲဝေကျင့်သုံးမှုပုံစံပေါ်လာမယ်ပေါ့နော်။အဲတော့ရွေးကောက်ပွဲနီလန်မဟုတ်ရင်ဘယ်နီလန်ရှိသလဲဆိုတော့လေအခုလက်နက်ကိုင်နီလန်နဲ့ကတန်အံပလောင်နိုင်တဲ့နေရာမှာတန်အံပလောင်အုပ်ချုပ်တယ်။ကိုကန့်နိုင်တဲ့နေရာမှာကိုကန့်အုပ်ချုပ်တယ်။ရခိုင်နိုင်တဲ့နေရာမှာရခိုင်အုပ်ချုပ်တယ်။အဲတော့တန်နိုင်ငံလုံးအပြောင်းလဲမှုပုံဖော်နိုင်တဲ့အဖြစ်ပေါ့နော်ရက်လက်မျိုးတော့ကျွန်တော်တို့ကမတွေ့ရဘူးဒါကြောင့်မို့လို့ဒါရွေးကောက်ပွဲနီလန်းဟာအကောင်းဆုံးမဟုတ်ပေမဲ့လို့အဆိုးအနည်းဆုံးဟိုကြီးကညံ့တာဟိုအနည်းဆုံးဖြစ်မဲ့နီလန်းကိုကျွန်တော်တို့ရွေးချယ်တာဖြစ်ပါတယ
်ရွေးကောက်ပွဲမတိုင်မီဆွေးနွေးညှိနှိုင်းမှုကနေတစုံတရာသဘောတူညီမှုရရှိတာတွေရှိတယ်လို့ရွေးကောက်ပွဲဖြစ်ခဲ့လို့ရှိရင်လဲ2008ဖွဲ့စည်းပုံအရာကိုကကိုယ်စလဲသုံးပုံတပုံကသဘောတူရင်လွတ်တော်ခေါ်လို့ရတဲ့အတွက်လွတ်တော်အတွင်းကနေနိုင်ငံရေးနီလန်းနဲ့ပြုပြင်ပြောင်းလဲရေးတွေလမ်းပွင့်လာနိုင်တယ်လို့ဥက္ကိုကိုကြီးကပြောပါတယ်ရွေးကောက်ပွဲကစစ်မှန်မှုမရှိဘူးဆိုရင်ဘလို့နီလန်းတွေကိုဆောင်ရွက်သင့်ပါသလဲဥအောင်မိုးစောကတော့တိုင်းပြည်ပြဿနာကိုရေရှည်ပြေလည်စေခြင်းနဲ့ဆိုရင်တော့ဒီကနေ့ဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေလုပ်နေတဲ့စစ်အာဏာရှင်ကိုနိုင်ငံရေးကနေဖယ်ရှားရေးကိုသာဆက်လုပ်ရမယ်လို့ပြောပါတယ်တမ္မတ်ကြီးဥကြုံမိုးထွန်းကလည်းဒီကနေ့မြန်မာပြည်သူတွေနဲ့ NUG အပါအဝင်တိုင်းရင်းသားနဲ့တော်လှန်ရေးအင်အားစုတွေက Federal Democracy ရရှိရေးကိုလိုလားနေတာဖြစ်ပြီးစစ်အာဏာရှင်ဖယ်ရှားရေးကိုဆက်လက်လှုပ်ဆောင်ရမယ်လို့ပြောပါတယ်
။ Federal Democracy အနာဂတ်ဖြစ်ရမယ်။အဲ့လို Federal Democracy အနာဂတ်သွားနိုင်ဖို့အတွက်ကိုဒီစစ်အာဏာရှင်စနစ်လုံးဝကိုချုပ်ငင်းရမှာပေါ့နော်။ဒါကြောင့်ကျွန်တော်တို့ကတော့အမြဲတမ်းပြောတယ်ဒီစစ်တပ်ကစစ်တပ်နေရာမှာပဲနေရမှာပေါ့နော်ဒီနိုင်ငံရေးမှာပါလို့မရဘူးစစ်တပ်အနေနဲ့ပြည်သူတွေရဲ့အတန်ပြည်သူတွေရဲ့စကားကိုနားထောင်လာဖို့လိုတယ်ပေါ့နော်တို့တို့နားမထောင်မချင်းကတော့ကျွန်တော်တို့ပြည်သူတွေအနေနဲ့ဒီတော်လှန်ရေးအင်အားစုတွေအနေနဲ့တော့ဆက်လုပ်သွားရမှာပဲ
မြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းတန်တမန်နီလန်းနဲ့ကြိုးပမ်းနေပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုထောက်ခံတယ်လို့ပြောထားပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကတော့စစ်ကောင်စီကကျင်းပတဲ့ရွေးကောက်ပွဲဟာအတုအယောင်ပဲဖြစ်လိမ့်မယ်လို့ပြောဆိုထားပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်။ဝင်ငွေမြင့်နိုင်ငံကြီးတွေထဲမှာအမေရိကန်ဟာသနတ်ကြောင့်သိဆုံးရသူပိုမိုများနေတယ်လို့ကျမရဲ့ကြွမ်းကျင်သူတွေကသတိပေးထားပါတယ်။ဒီချက်ဟာဗိုလ်ထူးနေကဂျော်ဂျီယာအထက်တန်းကျောင်းတနက်ပြစ်မှုကထပ်ပြီးသတိပေးလိုက်တယ်လို့ဖြစ်စေပါတယ်ဒုတိယသမ္မတကာမလာဟဲရစ်ကတော့တနက်ထိန်းချုပ်မှုကိုပိုပြီးတင်းကျပ်လိုပါတယ်သူမရဲ့ပြိုင်ပွဲသမ္မတလောင်းဒေါ်နယ်ထရမ့်ကတော့တနက်ကင်ဆောင်ွင့်ဆိုင်ရာတားမြစ်ကန့်သတ်ချက်တွေကိုပြန်လည်ရုပ်သိမ်းမယ်လို့ကတိပြုထားပါတယ် VOA သတင်းတောက်ဘရိုနီကာဗန်ဒရာအဂလီစီယပ်သတင်းပေးပို့ထားတာကိုမတ်တင်ဂီထိုက်ကပြောပြပေးပါပါ
ဂျော်ဂျီယာပြည်နယ်ဝိုင်းဒါကအပလာချီအထက်တန်းကျောင်းမှာဗုဒ္ဓဟူးနေ့ကတနက်ပစ်ခတ်မှုကြောင့်တည်ဆုံသူတွေဒဏ်ရာရသူတွေရှိခဲ့ပါတယ်။ဒီမိုကရက်သမ္မတလောင်းဒုတိယသမ္မတကမလာဟဲရစ်စ်ကနယူးဟမ်ရှီးယားကစီယုံရေးပွဲမှာဒီအခင်းဖြစ်ပွားမှုကိုထင်ဟပ်ပြောကြားခဲ့ပါတယ
်။နိုင်ငံမှာတနက်ကင်အကြမ်းဖက်မှုကဆိုးကြီးကိုအားလုံးအတွက်အပြည့်အစုံတက်ရပါမယ်။ဒီလိုသွားလို့မရပါဘူး။
အမေရိကန်ပြည်ထောင်စုတွင်တနက်ကအကြမ်းဖက်မှုကိစ္စဟာဒီနှစ်ဒီမိုကရက်နိုင်ငံလုံးဆိုင်ရာညီလာခံမှာအထူးအလေးပေးခဲ့တဲ့ကိစ္စဖြစ်ပါတယ်။ ဟယ်ရစ်ကသူမရဲ့စီယုံရဲ့အစပိုင်းမှာကတည်းကဒီကိစ္စဦးစားပေးဖြစ်တယ်ဆိုတာကိုရှင်းပြခဲ့ပါတယ
် When we win in November we are fine
နိုဝင်ဘာမှာကျမတို့အနိုင်ရတဲ့အခါနောက်ကျောင်းရာဇဝန်စစ်ဆေးမှု Red Flag ဥပဒေနဲ့တိုက်ခိုက်ရေးတုံ့နှက်တွေတားမြစ်မှုကိုအတည်ပြုမှာဖြစ်ပါတယ
်တနက်ကင်ဆောင်မှုမှာကြိုးကြောင်စီရောမှုရှိတဲ့ဘေးကင်းလုံခြုံရေးကိုဆောင်ရွက်လိုတာသာဖြစ်ပြီးလူတိုင်းစီကတနက်တွေကိုသိမ့်ဖို့ကြိုးစားတာမဟုတ်ဘူးလို့ Harris ကပြောပါတယ်တနက်ကအချက်ဖတ်မှုကာကွယ်ရေးဆိုင်ရာ Brady Center က Kiris Brown ကတော့ Harris ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ထားပါတယ
် Candidate Harris American Clean Air အသက်ဆုံးရတဲ့နံပါတ်1ကိစ္စဖြစ်တဲ့တနက်ကင်အချက်ဖတ်မှုကိုဘက်ပေါင်းစုံကနေချင်းကပ်ဖြည့်ရှင်းဖို့အတွက်လိုအပ်တယ်ဆိုတော့ကိုယ်စလင်လောင်း Harris ကတိတ်ကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်ကျမတို့အနေနဲ့ပိုးပြီးကောင်းတဲ့မူဝါဒလိုအပ်ပါတယ်
သမရာဟောင်းထွန်နဲ့ထရန်ကတော့ဂျော်ဂျီယာတနက်ပစ်ခတ်မှုကိုသူ့ရဲ့လူမှုကွန်ရက် Truth မှာတင်ပြီးတော့တုံ့ပြန်ပါတယ်။ဘေးသင့်ကြရသူတွေကိုအားပေးကြောင်းသူကပြောပြီးတနက်သမားကိုတော့ဆက်ဆုပ်ဖွဲစိတ်ဖောက်ပြန်တဲ့မကောင်းဆိုးရွာလို့တုံ့နှုံခဲ့ပါတယ်။ကိုဆာဘီတစ်တွေကတနက်ကိုင်းဆောင်ခွင့်ကိုအားပေးလျက်ရှိပေမဲ့ဒီနေ့ Republican နိုင်ငံလုံးဆိုင်ရာညီလာခံမှာတော့ဒီကိစ္စကိုအလေးမပေးခဲ့ပါဘူး။သူတို့ရဲ့သမရကိုစလေလောင်ထရန့်ကိုလုတ်ကြံဖို့ကြိုးစားခံရပြီးနှစ်ရက်အကြာဇူလိုင်လထဲမှာညီလာခံကိုကျင်းပခဲ့တာပါဒီလိုတွေ့ကြုံခဲ့ရပြီးမဲ့အမေရိကန်တွေတနက်ပိုင်းဆိုင်ခွင့်အရေးနဲ့ပတ်သက်ပြီးဒေါ်နယ်ထရန့်ရဲ့သဘောထားကမပြောင်းလဲခဲ့ပါဘူ
း
တနက်တွေတင်လိုက်ဖို့ဆိုတာလုပ်လို့မရပါဘူးကာကွယ်ဖို့အတွက်လူတွေမှာတနက်တွေလိုပါတယ်
သမနာတာဝန်ယူခဲ့စဉ်ကလည်းထရန့်ကတနက်ပိုင်းရှင်တွေဘက်ကရက်တီခဲ့သလိုလက်ရှိသမနာဘိုက်ဒန်အစိုးရလက်ထက်ချက်မှတ်ထားတဲ့တနက်ကိုင်ဆောင်ခွင့်ဆိုင်ရာကန့်သက်ချက်တွေကိုလည်းရုပ်သိမ်းဖို့ကတိပြုထားပါတယ်။တနက်ကိုင်ဆောင်ခွင့်အားပေးတဲ့အဖွဲ့တွေကတော့တနက်ကိုင်ဆောင်သူတွေသာနိုဝင်ဘာမှာမဲထွက်ပေးမယ်ဆိုရင်အချိန်အနည်းရှင်ပြန်ရတဲ့ပြည်နယ်တွေမှာအသာစီးရနိုင်တယ်လို့ပြောကြပါတယ်။Second Amendment Foundation ရဲ့ဒုတိယအကြီးအကဲ Alan Gottlieb ကအခုလိုပြောပါတယ
် take back the white
ပြည်တော်ကိုပြန်ရရင်ကျွန်တော်တို့တနက်ကင်ဆောင်ခွင့်ကိုမထိပ်ပါမယ်အစိုးရတရက်ကိုရရှိမှာပါလွတ်တော်နေရာတွေကိုရရှိရင်တော့အောက်လွတ်တော်မှာတနက်ကင်ဆောင်ခွင့်အရေးကိုပို့ပြီးအားကောင်းလာစေမှာဖြစ်ပြီးအထက်လွတ်တော်ကိုလည်းထိန်းချုပ်လာနိုင်မှာပါ
ဒါပေမဲ့လို့လဲတနက်ကင်ဆောင်ခွင့်ဟာဆိုရင်စီးပွားရေးဓာတ်မှမဟုတ်လဲလူဝင်မှုကြီးကြပ်ရေးတို့လိုမဲဆန္ဒရှင်တွေရဲ့ထိတ်တန့်ဦးစားပေးစဉ်းစားချက်ထဲမှာမပါဘူးလို့လည်းဂေါ်လစ်ကပြောပါတယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့တနတ်ထင်းချုံရေးနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးခဲ့တာပါ VOA ရဲ့တောက်ချာနေမနေ့ပဲအတန်းလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်မီနောက်ထပ်နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဆုံးအသူတချို့ဟာစကားမပြောနိုင်ပေမဲ့အတန်ကျိုးတွေလှုပ်ရှားမှုရှိပါတယ်ဒီလိုအတန်ကျိုးကြွက်သားလှုပ်ရှားမှုတွေကိုစကားပြောတဲ့အတန်ဖြစ်လာအောင်ဖန်တီးဖို့ကယ်လီဖိုးနီးယားတက္ကသိုလ်ကအင်ဂျင်နီယာတွေလိလာဆန်းသတ်နေကြတဲ့အကြောင်းကို VOA သတင်းထောက် Glenina Talk Los Angeles မြို့ကနေသတင်းပေးပို့ထားတာကိုတော့မမများသတင်းအောင်ကပြောပြပေးပါပါ။
အတန်ကျိုးတွေရဲ့တုန်ခါမှုကြောင့်ပေါ်ပေါက်လာတဲ့လျှက်စစ်အတန်လိုင်းတွေကိုဖမ်းယူပြီးအတန်ပြန်ထုတ်ပေးနိုင်တဲ့ကိရိယာကိုကယ်လီဖိုးနီးယားတက္ကသိုလ်ကအင်ဂျင်နီယာတွေကစမ်းသပ်နေပါတယ်။ဒီအတန်လှိုင်းတွေကို AI ဉာဏ်ရည်ဓာတ်နည်းပညာအကူအညီနဲ့စကားသံတွေဖြစ်လာအောင်ဖန်တီးရပါတယ်။
That electric signal will be feed into the actuation where the loudspeaker part.
လျှက်စစ်အတန်လိုင်းတွေကိုအတန်ချက်ဆက်ကနေတစင်အတန်ဖြစ်အောင်ထုတ်လွှတ်ပေးပါတယ်။ဒီကိရိယာကအတန်လိုင်းတွေကိုအာရုံခံတာတုံ့ပြန်တာနဲ့အတန်ချက်ထုတ်ပေးတဲ့လုပ်ငန်းတွေကိုလှုပ်ဆောင်ပေးပါတယ
် help you speak without using your vocal fold
အတန်ကျိုးကျက်သားတုံခါမှုလျှက်စစ်အတန်လိုင်းကိုဖမ်းယူတဲ့တန်လိုက်အသုံးပြုထားတဲ့ဒီကိရိယာလေးဟာပြော့ပြောင်းပြီးတော့လူတလူဆက်နိုင်ကြုံနိုင်ပါတယ်ဒီကိရိယာပုံစံကိုရှေးရိုးရာဂျပန်ဆက်ကူညက်ပြီးခောက်တဲ့နည်းပညာကိုအသုံးပြုပြီးတော့ပုံစံထုတ်ထားတာပါ
အလွာပါတွေကိုခီရီဂါမီဂျပန်ဆက်ကူခေါင်းနီသုံးပြီးတော့ပုံစံထုတ်ထားရပါတယ်။ဒါကြောင့်နူးညံ့ပြော့ပြောင်းမှုလေးရှိပါတယ်
။မတူညီတဲ့အတန်ကျူးလှုပ်ရှားမှုပုံစံမျိုးစုံကို AI ဉာဏ်ရည်တုကသတိပြုမှတ်သားနိုင်အောင်ဆန့်သက်လေ့ကျင့်ရပါတယ်။
Your muscle vibration could be totally different, right? So we have to train
the ကြွသားလှုပ်ရှားမှုပုံစံတွေကွဲပြားနိုင်ပါတယ်။ဒါကိုဒီကိရိယာကမှတ်သားနိုင်အောင်အသုံးပြုခင်မှာလေ့ကျင့်ပေးရပါတယ်။ပြီးတော့အဲ့ဒီလျှက်စစ်အတန်လိုင်းတွေကိုကျွန်တော်တို့ခွဲခြမ်းစိတ်ဖြာလေ့လာပြီးတော့တူးချင်းစီရဲ့ပြောတဲ့စကားအတန်တွေကိုတိဆောက်ပေးရပါတယ်
။ စကားမပြောနိုင်တဲ့သူတွေစကားပြောဖို့အခက်အခဲရှိတဲ့သူတွေကိုအကူအညီပေးနိုင်ဖို့တီထွင်ဖန်တီးထားတဲ့ဒီကိရိယာကိုသူက3နာရီလောက်ကြာအတန်နာအောင်တင်ကြားရတဲ့သူ့ရဲ့စာသင်ခန်းမှာစမ်းသပ်အသုံးပြုကြည့်ဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနှာစင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနှာစင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသည်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနှာစင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ September 6ရက်တောက်ကြနေမနေ့ပဲရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျွန်တော်တို့ရဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ website YouTube Facebook Instagram စတဲ့လူမှုကွန်ရက်စာမျက်နှာတွေမှာလည်းကြည့်ရှုနားတော်တာဆင်နိုင်ပါတယ်ဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ဂျမ်းမာရေးတိုင်းရင်သတင်းလောစတဲ့ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါဦးမယ်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပါမယ်စစ်ကောင်စီတပ်ရဲ့ထွက်ရလန်းဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။အင်အားပြုံးပြီးပျက်စီးလာနေတဲ့စစ်ကောင်စီတပ်ကစစ်ဘိုလ်စစ်သားတွေဟာအသေးမခံပဲလက်နဲ့မချဘဲဆက်လက်ရှင်သန်နိုင်တဲ့ထွက်ရလန်းကိုအသုံးပြုနိုင်ကြောင်းဦးအောင်ခင်ကရေးသားတင်ဆက်ထားပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းက MNDAA ကိုကန်တပ်နဲ့ TNL ရဲ့တာအန်တပ်ဦးဆောင်တဲ့တော်လှန်ရေးတပ်ပေါင်းစုဟာစေအောင်စုရဲ့ရမခအရှိမြောက်တိုင်းစစ်ဌာနချုပ်ကိုဩဂုတ်လ3ရက်နေ့ကတိမ့်ပိုက်လိုက်ပါတယ်။ဒါဟာတိုင်းရင်းသားပေါင်းစုံပါဝင်ဆင်ထွန်းနေတဲ့ຫນွေဦးတွန်လိုင်းရဲ့အောင်မြင်မှုကြီးတစ်ခုပါပဲ။36နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံကိုဂုံပြုတယ်လို့လည်းပြစ်သွားပါတယ်။ဒါပေမဲ့စစ်ကောင်စီအတွက်ကတော့အထိတ်တလန့်မျက်ဖြူဆိုက်စရာဖြစ်သွားပါတယ်။ဒါကြောင့်စစ်ရှုံးလုံးဖမ်းဆီးအရေးယူခံရတဲ့ဗိုလ်မှူးဗိုလ်ချုပ်တွေလည်းကြားလေးများလေးဖြစ်နေပါတယ်စစ်ကောင်စီရဲ့ထွက်ရလန်းဟာတပ်မတန်ရင်တပ်ဖွဲ့လိုက်တွန်လိုင်းရဲ့အဖွဲ့တွေနဲ့ဆက်တွေ့ပြီးတိတ်ခါရှိရှိနဲ့ဆက်လက်ရပ်တည်နိုင်ရေးပဲဖြစ်ပါတယ်မင်းအောင်နိုင်ကတော့စစ်မြေပြင်မှာအသေးခံတိုက်ခိုက်ဖို့သာလိုလားပါတယ်စစ်မြေပြင်ကတိုင်းပြည်နဲ့တပ်မမှုတွေရင်ဆိုင်နေရတဲ့ပြဿနာကိုဩဂုတ်လ16ရက်နေ့ထုတ်အေယာဝတီစာဆောင်မှာသူတေတီဝင်းမင်းထွန်းကစမ်းစစ်ထားပါတယ်ပြည်သူထောက်ခံမှုကိုမရတဲ့စစ်ကောင်စီတပ်ဟာစိတ်ကြရေးရာပျို껙နေပြီမို့စစ်နိုင်အောင်တိုက်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဆိုပါတယ်အင်အားပြုံးတိသွားတဲ့စက္ကစတပ်ဟာပြန်လည်ဖြစ်တင်းပြီးတန်းပြန်စစ်စင်နိုင်တဲ့အနေအထားမှာမရှိတော့ပါဘူးဆုံးရှုံးတဲ့နေမျိုးကိုပြန်ရအောင်တိုက်နိုင်စွမ်းလည်းမရှိတော့ပါဘူး။ဒီလိုအခြေအနေမှာမင်းအောင်လှိုင်အမိန့်ကိုဆက်လက်နာခံနေတာဟာကို့တေတွင်ကိုတူးတယ်လို့ဖြစ်နေပါတယ်တဲ့။လက်နဲ့ချရင်အရေးယူခံရမှာမို့မိသားစုတွေပါဘဝပြတ်သွားနိုင်ပါတယ်။ဒါကြောင့်အသေးမခံလက်နဲ့မချဘဲဂုံတိတ်ခါရှိရှိသွားနိုင်တဲ့လမ်းကိုရွေးနိုင်တယ်လို့ဆိုပါတယ်။စစ်ပြေလိုက်စစ်တိုင်းလိုက်စစ်ကောင်စီကကွဲထွက်နိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ဆိုပါတယ်။ပုံကံခွဲထွက်ရင်တရင်တက်မှာကိုနေနေမှုအရန်တက်စစ်ကောင်စီမှာမရှိတဲ့အတွက်စိုးရင်စရာမရှိဘူးလို့ဝေမင်းထွန်းကတွေ့ပြပါတယ်။ဒါပေမဲ့ပုံကံခွဲထွက်ရေးအောင်မြင်နိုင်ဖို့အတွက်စစ်ပက်လုံခြုံရေးတပ်ဖွဲ့စရဖကိုအရင်ဆုံးရှင်းပြဖို့လိုပါတယ်တဲ့။နောက်တော့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေနဲ့အပြည့်အခက်ရက်စဲပြီးလူတို့တောက်ခံမှုရယူရပါလိမ့်မယ်။ ပုံကန်ခွဲထွက်တဲ့စက္ကစတက်ဟာ NUGPDF တို့မဟုတ်တိုင်းနာတပ်ဖွဲ့တွေရဲ့လက်အောက်ခံလဲလုဆရာမလိုပါဘူးတဲ့ကိုစကန်းကိုထိပ်ပြီးတော်လိုင်းရင်အားစုတွေနဲ့လက်တွဲကတိုင်းပြည်ပြန်လဲတိဆောက်ရေးမှာတကြတာပါဝင်နိုင်မဲ့အခွင့်အလမ်းကိုရယူဖို့ကြိုးပမ်းနိုင်တယ်လို့ဆိုပါတယ်စင်နေမြေလိုက်တာဝန်ယူထားတဲ့ဗိုလ်မှူးဗိုလ်ချုပ်တွေစီစဉ်နိုင်တဲ့ကိစ္စဖြစ်ပါတယ်တဲ့မြို့တော်မဲ့စက္ကစလေပြည့်ကြီးပေါ်မှာမင်းအောင်လိုင်းနဲ့အတူအမြုတ်ခံမလားတော်လိုင်းရေးကပေးတဲ့ထွက်ရလန်းကိုရွေးမလားဆိုတာစဉ်းစားရပါလိမ့်မယ်စစ်ကောင်စီလက်အောက်ကရုံးထွက်တာကိုပြည်သူလူထုကလိုက်လိုက်လဲလဲကြိုးဆိုမှမို့တော်လိုင်းရေးစစ်တီတွေချက်ချင်းအပြစ်ရကြရပါလိမ့်မယ်မြန်မာပြည်ကိုပြန်လည်ထူထောင်ရမှာစစ်တပ်ဟာအင်အားစုတစုအနေနဲ့ပါဝင်မဲ့ထွက်ရလန့်ဖြစ်တယ်လို့သုတေသီဝေမင်းထွန်းကသုံးသပ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ဝင်ကြီးဦးရီမွန်ကလည်းပါဝင်တိုက်ခိုက်သူတွေတေးချေပျက်စီးတာကိုမလိုလားကြောင်းစက္ကစတပ်သားကိုတုံ့မအပြစ်မဖမ်းလို့ကြောင်းဒါကြောင့်မို့တိုင်းရင်းတပ်ဖွဲ့တပ်မတွေဟာ NUG နဲ့တော်လိုင်းရေးအဖွဲ့အစည်းတွေကိုဆက်သွယ်ဖို့တိုက်တွန်းထားပါတယ်။NUG ဟာလူကိုတိုက်ခိုက်နေတာမဟုတ်ပဲစနစ်ကိုတိုက်ခိုက်နေတာဖြစ်လို့စစ်အာဏာရှင်စနစ်ဆန့်ကျင်သူတို့ရဲ့ဂုံတိုက်ခါကိုလေးစားကြောင်းကြေညာထားပါလေ။ရွေးဦးတော်နိုင်ဘက်ကိုကူးပြောင်းလာတဲ့စက္ကစတပ်သားတွေကို NUG ကစုငွေချင်းမြင့်လေးရှိပါတယ်။ကရင်ကရင်နီကချင်ချင်းတပ်ဖွဲ့တွေကတော့တော်လိုင်းဘက်ကခေလုံလာကြတဲ့စက္ကစတပ်သားတို့ရဲ့စားဝတ်နေရေးကျန်းမာရေးကိုတာဝန်ယူစောင့်ရှောက်ကြပါတယ်။အိန္ဒိယနဲ့ထိုင်းနိုင်ငံမှာဝင်ရောက်ခေလုံတဲ့စက္ကစတပ်သားတွေလည်းရှိပါတယ်။တက်တုံညာနှစ်ခုနှစ်စစ်စင်ရေးကာလမှာစက္ကစဘက်ကအစုလိုက်အပြုံလိုက်လက်နဲ့ချတာတွေနဲ့ကြာဆုံးတာတွေရှိတာဒါဟာလေရွေးဦးတော်လိုင်းစိတ်ဓာတ်ကိုပိုပြီးခိုင်မာတန်ဆွမ်းစေပါတယ်။ဒီတော့အတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာတုံးနဲ့အတွင်းစစ်ရေးအထက်ကျုံအလင်းအမြန်ရင့်ကျက်လာပြီးစစ်စင်ရေးအမြောက်အများကိုအောင်ပွဲခံနိုင်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဦးရင်မွန်ကဆိုပါတယ်စစ်စင်ရေးတိုင်းမှာ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တိုင်ပင်ပြည်ပူးတွဲလုပ်ကိုင်နေပြီလို့သိရပါတယ်တိုင်းနဲ့ပြည်နယ်အလုံးမှာ PDF တပ်ဖွဲ့တွေရှိနေပြီးနိုင်ငံရဲ့60ရာခိုင်နှုန်းလောက်ကိုစိုးမိုးထနိုင်ကြောင်းသိရှိရပါတယ်ခင်ဗျာ
မြန်မာအရေးသုံးသပ်ချက်ပြီးမှာတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါမယ်ဒီတစ်ပတ်မှာတော့မြောက်ကြောက်ယောဂအကြောင်းတင်ပြထားပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတော့ဒီယောဂကိုအရေးပေါ်အခြေအနေကြေညာထားပါတယ်မြန်မာအိမ်နီးချင်းတွေမှာလည်းစတွေ့နေရပါတယ်ဒါကြောင့်ကျန်းမာရေးကျွမ်းကျင်သူတွေကစိုးရိမ်မှုတွေရှိလာပါတယ် Mpox လို့ခေါ်တဲ့ဒီမြောက်ကြောက်ယောဂဘယ်လိုကူးစက်ပါသလဲဘယ်လိုကာကွယ်နိုင်ပါသလဲ New York မြို့ Wyckoff Heights ဆေးရုံကကူးစက်ယောဂအထူးကဒုတိယဆေးရုံအုပ်ကြီးဒေါက်တာဇေယာတက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ကူးစက်ယောဂဒုက္ခဆရာဝန်ကြီးဒေါက်တာဇေယာတက်ခင်ဗျာကျွန်တော်တို့ဒီမြောက်ကျောက်ယောဂလို့လူသိများတယ်ဒီ3ဆန်ကလည်းတစ်ဆင့်ကူးစက်တဲ့ယောဂ Mpox ပေါ့နော်ဒီယောဂကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနေပြီးတော့ဒီပြီးခဲ့တဲ့လဩဂတ်စ်လမှာပဲဆရာကြီးဒီနိုင်ငံတကာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာလိုက်ပြီးလည်းနောက်မြန်မာကျန်းမာရေးဝန်ကြီးဌာနဘက်ကလည်းမြန်မာနိုင်ငံကိုကူးစက်နိုင်ခြင်းနည်းပေမဲ့အိန္ဒိယနိုင်ငံတချို့မှာကူးစက်မှုတွေရှိနေတာမို့စောင့်ကြည့်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့ပြောပြီးမှမြန်မာပြည်သူတချို့အကြားမှာတော့ဆရာကြီးကူးစက်မှုဖြစ်လာမှာကိုစိုးရိမ်မှုရှိလာတာတချို့ကိုတွေ့နေရလို့ဒီအတွက်ပါဆပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီ monkey pox ဆိုခေါ်တဲ့မြောက်မှာဖြစ်တဲ့box ဆိုရဲကြောက်ပေါ့နော် and box ဆိုကျွန်တော်ကသုံးတာပေါ့လေအရင်တော့ကတော့ monkey box ပေါ့လေအတူတူပါပဲဆိုတော့သူက virus ပေါ့နော်ဒီ virus ကနေတစ်ဆင့်ခူတာပေါ့လေဆိုတော့ဒီ virus ကတော့ကျွန်တော်တို့အမျိုးအစားအဖြစ်နှစ်မျိုးရှိတယ်ပေါ့နော် clade 1နဲ့ clade 2ပေါ့နော်ဆိုတော့ဒီအခုလက်ရှိဖြစ်နေတဲ့2023လောက်မှာ outbreak ဆိုပြီးတော့ဖြစ်လာတယ်ပေါ့လေဆိုတော့သူကတော့ဒီ clade 2B လို့ကျွန်တော်တို့သုံးကြတယ်ဒီတော့ဆောင်းကမှာဆက်တွေ့လဲဆိုတော့ကျွန်တော်တို့တော်တော်များများ Democratic Republic of Congo ပေါ့ဆိုဒီ Africa တိုင်းကနေစပြီးတွေ့လာတယ်လို့သူကပြောချင်တာပေါ့လေ
ဟုတ်ကဲ့ဆရာဒီတော့ဒီ Mpox စကူးတာကိုဘယ်လိုစတွေ့ခဲ့လဲဆရာကြီ
းဆိုတော့ဘလိုနည်းအားဖြင့်တွေ့ကြလဲဆိုအဲ့အချိန်တုန်းကတော့သူက 1A နဲ့ 1B လို့ပြောကြတယ်ကျွန်တော်လို့နားလေသလောက်ပေါ့နော်ဒါ WHO ကနေထုတ်ပြန်ထားတဲ့အချက်နဲ့ပါဆိုတော့အဲ့အချိန်တုန်းကလူတွေကနေတစင် Safari လို့ပေါ့လို့တွားကြမှာပေါ့နော်ဆိုတော့တွားကြရင်းနဲ့ထင်မိကြမိတာရှိမယ်အထူးဖြင့်မြောက်တွေပေါ့နော်ဆိုတော့ဒီကနေတစင်ကူးလာတယ်လို့သူကယူဆကြတယ်ပေါ့လေတိတိကျကျရည်လို့တော့ဒူးမတော့အတိအကျတော့ပြောမတတ်ဘူးဒါပေမဲ့ဒီရောဂါကိုစပြီးတော့သတိထားမိလာတယ်လွန်ခဲ့2နှစ်လောက်အချိန်တွင်းမှာဒီ American ပြည်တော်စုနဲ့တချို့သော European country တွေမှာတွေ့လာတယ်ပေါ့နော်ဆိုတွေ့လာတဲ့အခါမှာသူတို့ကဘယ်လိုလူတွေမှာအများဆုံးတွေ့လဲဆိုတော့လိင်လူဆက်ဆံတဲ့အမျိုးသားတွေမှာအများဆုံးတွေ့တယ်ပေါ့လေဆိုတော့သူတို့ကယူဆချက်အဲ့ချိန်တုန်းကတစ်ချိန်တစ်ခါတော့ယူဆချက်တာဒီလိင်သူဆက်ဆံတဲ့အမျိုးသားတွေအချင်းချင်းမှာပဲကူးနေပါတယ်ဆိုပြီးတော့ယူဆကြရတယ်ပေါ့လေဆိုတော့အဲ့လိုလူတွေမှာပုံပြီးတော့သတိထားပြီးတော့ဆက်ပြီးတော့ကြည့်လာကြတယ်ဒါနဲ့လည်းယောဂါကျွန်တော်တို့တစ်ချိန်တစ်ခါလောက်တော့တော်တော်လေးဟိုဖြစ်လာပါတယ်ကျွန်တော်လည်းတွေ့ခဲ့ပါတယ်ငယ်နှစ်လောက်တွေ့ရပေါ့နော်ကျွန်တော်စီမံလေးလူနာတွေစက္ကန့်ပေါင်းကျွန်တော်ပြီးကျွန်တော်တွေ့ခဲ့တယ်ပေါ့လေဆိုတော့ကျွန်တော်တို့ကအဓိကကြောက်တာကူးဘာကြောင့်ကူးသလဲပေါ့။တော့ तू ကမကြောက်ရမယ့်အကြောင်းအရာတစ်ခုကနံပါတ်1ကဒီရောဂါရှိတယ်လို့သွားပြီးတော့ထိမိ၊ဂိုင်မိတဲ့အခါကျမှပဲကူးတယ်။နောက်တစ်ခုကလည်းအဲ့ဒီသူ့မှာရှိတဲ့ဟာကြောက်ရောဂါဖြစ်တယ်လို့ကြောက်အလုံးနေပေါ့နော်။အနာအလုံးနေလို့တွေ့ရတယ်ကိုယ်ရဲ့။ဆိုတော့အရင်တော့ကတော့ကျွန်တော်တို့ကဒီမျက်နှာတွေမှာတွေ့တယ်၊ skin တွေမှာတွေ့တယ်ဒီခြေောက်တွေမှာတွေ့တယ်လက်တွေမှာတွေ့ကြတယ်ပေါ့နော်ဆိုတော့နောက်တစ်ခုကလည်းဒီအကြီးဟိုမြူကိုဇာလို့ခေါ်တဲ့ဗဇက်တို့ပါဝင်ထားတယ်မှာလည်းတစ်ခါလေးတွေ့တယ်ဒါပေမဲ့ကျွန်တော်တော့မမြင်ဘူးပါဘူးဗဇက်တို့ပါဝင်တယ်မှာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေပြားအနာအလုံးတွေအပြင်တခြားလက္ခဏာတွေရောစပြတာရှိသေးတာဆရာလေ
ဆိုတော့ယူရှာသူတို့အဲ့ဒီလိုမျိုးမတိုင်ခင်မှာတော့သူတို့ကဒီအကြောင်းရောဂါပေါ့နော်ဖြစ်တဲ့လိုမျိုးပဲဖျားတယ်ဟိုလက်တွေကိုက်တယ်ကိုယ်ခန္ဓာထဲမှာ energy တွေမရှိကြဘူးပြီးရင်ရှင်ဟို lymph node လို့ခေါ်တဲ့ကိုခန္ဓာထဲမှာရှိတဲ့ lymph glands ရောင်လာတယ
်ဟုတ်ကဲ့အချိတ်တွေရောင်လာတာပေါ့ဆရာနော
်ဟုတ်တယ်ခင်ဗျာလယ်ပြင်တို့ပေါင်ခြံတို့မှာရောင်တယ်ပေါ့လေရောင်ပြီးွားလို့ရှိရင်တို့ကအဲ့ဒီ rash ပေါ်လာတယ်ဆိုတော့ပေါ်လာပြီးွားလို့ရှိရင်တော့တို့တိတိကျကျအယူသိသားလာတယ်ဗျဆိုတော့အဲ့ဒီ rash ပေါ်လာရင်တော့ကျွန်တော်ကကြည့်လိုက်တာနဲ့
ဟုတ်ကဲ့ဆရာဒီအရေးကြားအနာအနေလုံးတွေပေါ့ဆရာ
ဟုတ်တယ
်ဟုတ်ကဲ့
အလုံးတွေပေါ့ဟုတ်တယ်ဆိုတော့အဓိပ္ပာယ်ကတော့ကူးစက်တာကောင်းတဲ့တံသူဒီရောဂါရဲ့ကောင်းတဲ့တစ်ချက်ကပေါ့နော်။အဲကောင်းတယ်တော့မဟုတ်ဘူးပေါ့လေ။ဒီရောဂါအတွက်ကျွန်တော်တို့ကတော့သိပြီ
းသိမဆိုရင်ရတာ
။ကိုယ်ပိုင်ရတော့နံပါတ်1ကတော့ဒီရောဂါဖြစ်တဲ့လူသွားပြီးဒီအရေးပြားကိုသွားပြီးလို့ထိတဲ့အခါကျတော့မှဖြစ်တာ။ဒါမှမဟုတ်လေအဲဒီရောဂါရှိတဲ့လူကဒီအရေးပြားထားပါလို့ဗျာ။အိမ်သားမှာထိုင်လိုက်မိတဲ့ဖင်မာနာရှိနေတယ်။အဲဒီအိမ်သားကကိုယ်ကသွားပြီးလို့ထိုင်လိုက်မိရင်တော့ဒါတမျိုးပေါ့လေဖြစ်နိုင်တာပေါ့နော်။နောက်တစ်ခုကတော့ဒီကျောင်းအရှိတဲ့ပြိဆောင်တော့ပြီးတော့ဂိုင်းလိုက်မိရပြူလိုက်မိရပေါ့လေဆိုတော့တခါလေကျတော့လေကျွန်တော်ငင်းတဲ့တလားခွဲလောက်ကလူနာတယောက်ကိုတွေ့လိုက်ပါတယ်ပေါ့နိဆိုတော့ကျွန်တော်တို့အရင်ကတောင်းလက်ထားတဲ့ဖြစ်နိုင်ခြေလူနာပေါ့လေဆိုတော့သူကလေသူဆက်ဆံတဲ့အမျိုးသားလည်းမဟုတ်ဘူးအသက်ငယ်ငယ်ကောင်းကလေးဒီလိုပဲအပြင်မှာသွားရင်းလာရင်းနဲ့အမျိုးသမီးတယောက်ကိုတွေ့တယ်ဒီအမျိုးသမီးကလည်းအာဖရိကနိုင်ငံလာတဲ့အမျိုးသမီးမဟုတ်ဘူးလို့သူကပြောတယ်ဆိုတော့သူ့အနေနဲ့ပြောတဲ့တဘောကတော့ဒီလိုပဲအတူတူသွားရင်လာရင်ဟိုဒီမှာတော့ hug လုပ်တယ်လို့ခေါ်တာပေါ့နော်ဒီလိုတရားပွေဖွဲ့ခြင်းပေါ့လေဒါတော့ပဲလုပ်တယ်လို့တော့သူကပြောပါတယ်ဒါထက်ပိုမိုတဲ့ဆက်ဆံမှုလည်းမရှိဘူးလို့သူကပြောတယ်ပြီးလဲပြီးတော့နောက်တပတ်လောက်လည်းကြာတော့ဒီလိုမျိုးဖြားတယ်နားတယ်ပြီးအလုံးတွေပေါက်တယ်ပေါ့နောက်ဆုံးကုံကုံပြောရလို့ရှိရင်ဒီအလုံးတွေနဲ့တစ်ဆင့်ဒီယောဂလက္ခဏာတွေကဒီရဲ့ကိုယ်ခန္ဓာရဲ့အမျိုးသားအင်္ဂါပေါင်းခြင်းမှဖြစ်လာပြီးတော့ကြောက်တဲ့အခါကျတော့လာပြတာအခါကျတော့တိတိတသားကြီးဒီဟာမျိုးဖြစ်လာတယ်ပေါ့လေဆိုကျွန်တော်တို့ကစစ်လိုက်တယ်ပေါ့လို့ထင်ရပေမဲ့လည်းကျွန်တော်တို့စစ်ရတယ်ပေါ့နော်စစ်လိုက်တဲ့အခါကျမှဒီယောဂါဆိုတာတွေ့တယ
်ဟုတ်ကဲ့ဒီနေရာမှာကုသမှုနဲ့အောင်ဘယ်လိုဆက်လုပ်ပေးခဲ့လဲဆရာကြီ
းတွေ့ရတာကျတော့လေဘာလုပ်လဲဆိုတော့နံပါတ်1ကတော့အလုပ်လုပ်လို့မရဘူးပေါ့လေဒါကြောင့်သူအလုပ်သွားလို့ရှိရင်တခြားလူတွေကကုမှာပေါ့ဒါကတော့အရေးကြီးဆုံးချက်ပဲဒီယောဂါဖြစ်လို့ရှိရင်အိမ်ထဲမှာပဲနေရတယ်ပြည့်ချက်နံပါတ်2ကတော့ဘယ်အချိန်မှာအလုပ်ပြန်လုပ်လို့ရလဲဒီမှာရှိတော့ဒီအလုံးတွေပေါ့နော် dry up ဖြစ်သွားတယ်လို့ခေါ်တာပေါ့လေနောက်ဆုံး totally ပေါ့လေ
ဟုတ်ကဲ့ဒီအရေးပြားအနာတွေကျက်ပြီးတော့လုံးဝခြောက်သွားတဲ့အချိန်ထိပေါ့နော
်ဟုတ်တယ်အိမ်မှာပေါ့ပြီးတော့လက်တွေပါကြီးဆေးရတယ်ဘာနဲ့ဆေးလဲဆက်ပြားနဲ့ဆေးတယ် hand sanitizer ရှိလဲ hand sanitizer ဆေးတယ်အထူးသဖြင့်တော့ဒီ mask နဲ့ဒီအနာတွေကိုတော့ကောက်ပဲလုပ်ရတယ်ဗျာဒါကတော့လေဘာကြောင့်လဲဆိုတော့ဒီအနာမကျက်မချင်းကိုယ့်ရဲ့အနာတွေကိုတော့ ဒီအကောက်ဝယ်လုပ်တာမျက်နှာမှာဆိုရင်တော့မတ်စ်လေးတက်လိုက်ပေါ့ဗျာအဲမှာကိုခန္ဓာထဲမှာဆိုရင်တော့အင်ဂျင်ဝယ်ထားရင်တော့ကာကွယ်ဖြစ်နေတယ်လို့ပါပဲပေါ့နော်ဆိုတော့ဒီအနာတွေကိုဖြစ်နိုင်လို့ရှိရင်တော့မထိပါနဲ့ထိပြီးလက်ကိုဆေးပါထိထားတဲ့လက်နဲ့တခြားဟာတွေတော့မခိုင်ပါနဲ့ဒီအနာကိုတွားပြီးတော့ဟုတ်လက်နဲ့ကုတ်ပစ်တာတို့နော်ဒီအဲ့လုတ်လိုက်ပြီးရားလို့ကုတ်လိုက်ပြီးရင်လည်းအဲ့လက်ကိုသေးသေးချာချာဆက်ပြားနဲ့ဆေးပါတခြားလူတွေကိုတွားပြီးတော့မထိပါနဲ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ
ဖြူရီအစီအစဉ်တွေကိုရေဒီယိုရုံမြင့်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖြူရီမြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်ဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် Fever Winder သားတွေကတင်ဆက်ပေးထားတာပါ
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်မှုထမ်းတပ်သားတဲ့အတွက်ဖိပားရောက်နေတဲ့ဝါအမျိုးသားတွေကိုဝါတပ်ဖွဲ့ UWSA ကနေရက်ကိုပြန်လာဖို့ခေါ်ထားပါတယ်ချင်းပြည်နယ်ဟာခါမျိုးကမြန်မာစစ်ပွဲဘက်မှာတော့ငွေသားပြက်လက်မှုတွေကြောင့်နန်း CDM ဝန်ထမ်းတွေကိုလစာပုံမှန်ထုတ်မပေးနိုင်တဲ့အခြေအနေကိုရောက်သွားပါတယ်သတင်းလွှာတွေထဲမှာတော့ပလောဝါမျိုးကအရတားပြည်သူတွေဖမ်းဆီးချုံနောင်ခံရမှုနဲ့ပတ်သက်ပြီးဂျားကာလာခူမီချင်းမျိုးနွယ်စုများရေးရတိုင်ပင်ခံကောင်းစီနဲ့အာရခတ်တော်အေအေတို့တွေ့ဆုံညှိနှိုင်းပြီးတဲ့နောက်မှာအဖမ်းခံထားတဲ့သူတချို့ကိုအေအေကပြန်လွတ်ပေးလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်အရှေ့ပိုင်းမိုင်းဆက်ခရိုင်မှာဝါတပ်ဖွဲ့ UWSA တောင်ပိုင်းစစ်တေတာ1001ကနေစစ်မှုထမ်းတပ်သားတဲ့အတွက်ပြပရောက်ဝမျိုးသားတွေကိုနေရာပြန်လာဖို့ခေါ်ထားပါတယ်။မိုင်းဆက်ခရိုင်ကနေလောင်အိုနိုင်ငံနဲ့ထိုင်းနိုင်ငံဖက်ချန်းကိုတွားရောက်အလုပ်လုပ်နေကြတဲ့ဝအမျိုးသားတွေကိုအမြန်ဆုံးနေရာပြန်ပြီးတော့သက်ဆိုင်ရာစီရေးကော်မတီစီမှာစက်တင်ဘာလ9ရက်နေ့နောက်ဆုံးထားပြီးစီရင်ပေးတွင်းကြဖို့ဩဂုတ်လ30ရက်နေ့ကထုတ်ပြန်ထားပါတယ်။တတ်မှတ်ချိန်ထက်ကြော်ပြီးမှစည်ရင်ပေးသွင်းရင်ဖန်စီအရေးယူခံရမှာဖြစ်ကြောင်းတားဖြစ်သူနေရပြန်လာချိန်အထိဖက်ခင်ဖြစ်သူကိုခေါ်ထားမှာဖြစ်ကြောင်းနဲ့တတ်သားတဲ့4000အထိစုဆောင်းသွားမှာဖြစ်ကြောင်းဒေရခန်နေကပြောပါတယ်
။ချင်းပြည်နယ်ရဲ့မြို့တော်ဟာခါကမြမစီးပွဲဘန်မှာငွေသားပြက်လက်မှုကြောင့်ဘန်လုပ်ငန်းတွေပုံမှန်လဲပတ်နိုင်ခြင်းမရှိတော့ဘဲစစ်ကောင်စီလက်အောက်ခံနန်းစီတင်ဝင်ထမ်းတွေကိုလည်းလစာပုံမှန်ထုတ်မပေးနိုင်တော့တဲ့အခြေအနေရောက်သွားပါတယ်ဟာခါမျိုးမြမစီးပွဲဘန်မှာစစ်ကောင်စီကရဟတ်ရင်နဲ့ငွေသားတွေလာမပို့နိုင်တော့တာကြောင့်ဘန်ကနေထုတ်ပေးစရာငွေမရှိတော့လို့ဝင်ထမ်းလစာပင်စင်လစာတွေပုံမှန်မထုတ်ပေးနိုင်တော့ဘူးလို့ဘန်နဲ့နှိဆက်သူတယောက်ကပြောပါတယ်ဒီလိုအခြေအနေတွေကြောင့်နန်းစီတင်ဝင်ထမ်းတွေလည်းလစာမရတာနှလားလောက်ရှိနေပြီးပချုဌာနတွေကတော့လစာကိုတဝက်စီခွဲပြီးအထုတ်လိုက်နဲ့ထုတ်ပေးတာမျိုးလည်းရှိနေပါတယ်ချင်းတော်လိုင်းတပ်ဖွဲ့တွေကချင်းပြည်နယ်တွေကနေမီအများစုကိုစူမှုထိန်ချုပ်နိုင်ပြီးဖြစ်တာကြောင့်စစ်ကောင်စီကကုန်းလန်းကနေမလာရဲတော့ပဲနေနေခဲရန်ရိတ်ခါနဲ့ဝန်ထမ်းလစာတွေအတွေ့လေချောင်းကနေပို့ပေးနေတာဖြစ်ပါတယ်
စကိုင်းတိုင်းထိချိုင်မြို့နယ်ကမောင်ကုန်းရွာကိုစစ်ကောင်စီတပ်ကလေကြောင်းအုံပြူတိုက်ခိုက်ခဲ့တဲ့အတွက်အရတား9ယောက်သေဆုံးခဲ့ပါတယ်။စက်တင်ဘာလ1ရက်နေ့ညနေပိုင်း3နာရီဝန်းကျင်လောက်မှာမိချီလာကနေတက်လာတဲ့ Jet Fighter တစ်စီးနဲ့နှစ်ကြိမ်ပုံကျဲခဲ့တာဖြစ်ပြီးရွာထဲကဆိုင်တချို့ပေါ်ကျရောက်ပောက်ကွဲခဲ့ပါတယ်။မောင်ကုန်းရွာဇီနာကစားတောက်ဆိုင်အရှိမရက်ထားတဲ့73C ပေပါတင်ထားတဲ့ကားပေါ်မှာကျရောက်ပောက်ကွဲခဲ့တာကြောင့်အဲ့ဒီနားလေးမှာရှိတဲ့အရတားတွေအစုလိုက်ပြုံလိုက်သေဆုံးခဲ့တာဖြစ်ပါတယ်။ဒါ့အပြင်အရတားစရောက်ထမနယ်လေထိခိုက်တရာရရှိခဲ့ပါတယ်မုံကုံရွာဟာကကွေတပ်တွေပြီးခဲ့တဲ့ဆူလိုင်းလကုံပိုင်းကနီကယ်ဆက်ယုံသိမ်းပိုင်နိုင်ချိန်ကစလို့ထိန်းချုပ်ဆုံးမထားတဲ့ဒေတာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်စံကားမြို့အနီးမှာပအူးပြည်သူစစ်အဖွဲ့ PNL ကအသက်60ကျော်အရွယ်စစ်ဘေးရှောင်တယောက်ကိုဖမ်းဆီးတပ်ဖြတ်လိုက်ပါတယ်။
Sangamu and Lue Lung Yama, PDM ne Sessa de Lusubi, Muda Koneago, PNA Quega, Pansi K Birenau, Ate Jizon Pide, Usan Sure Dugu, Saikom, Yu Sijoy Sakama, Tapia Laidalu, Pisingu, Tire du Tioga, Piovari, Eri Muda Koneoga, Rusebe Shan Tolare Echi, Zulaila Nasette Yeni Grega, Lue Lung Sisi Gama, Pansi Dora Pipari, Usan Guro, Tapia Kebi, Janet Chayau Gule, Ansubui Sakangu, Kodwabi, Jetina.
ကျင်းနေပြန်ယူခိုင်းခဲ့တယ်လို့လွတ်မြောက်လာသူတယောက်ကပြောပါရယ်။ကယင်းနီပြည်ကာလအုပ်ချုပ်ရေးကောင်စီ IEC ကတရားဥပဒေစိုးမိုးရေးစီမံချက်ကိုစက်တင်ဘာလ၄ရက်နေ့မှာချမှတ်လိုက်ပါရယ်။ကယင်းနီပြည်မှာတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့တော်လိုင်းရေးအကောင်စီဖို့အတွက်အချက်၄ချက်ကိုအဓိကထားဆောင်ရွက်သွားမယ်လို့ တရားမဝင်လည်းနဲ့ကင်ဆောင်တာနဲ့လောင်ကစားလုပ်ငန်းတွေကိုအဓိကထားတက်ဖြတ်ဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။တော်လိုင်းရေးတပ်တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတရားဥပဒေစိုးမိုးသားတွေညော့နေနေတာကြောင့်အခုလိုဆောင်ရွက်ရတာဖြစ်တယ်လို့ IEC ကဆိုပါတယ်။ပြည်သူလူထုအနေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဖော်ပြထားပါတယ်။
မွန်ပြည်နယ်ပေါင်မြို့နယ်တပြုတ်ချောင်းရွာမှာလူငယ်၄ယောက်စီကနေလက်ပစ်ဘုံတစ်လုံးနဲ့မွေးရစည်းတွေကိုစက်တင်ဘာလ�2ရက်ညက3:00ရာမီခဲ့တယ်လို့ဆွဆွဲပြီးရဲတွေကငွေညစ်နေတယ်လို့မိသားစုနဲ့နေဆက်သူတွေကပြောပါတယ်။အခင်းဖြစ်ပွားချိန်ကတပြုတ်ချောင်းရွာဈေးတန်းမှာဝိုင်းဖွဲ့တောက်စားနေကြတဲ့လူငယ်တစုကိုရဲတပ်ဖွဲ့ကလာဝိုင်းပြီးပစ်ခတ်ခဲ့လို့လူငယ်6ယောက်ကချွတ်ပြေးလွတ
ီကနေငွေညစ်နေတာဖြစ်ပါတယ်။မွန်ပြည်နယ်ကရဲတပ်ဖွဲ့ဝင်တွေဟာလုံခြုံရေးအကြောင်းပြပြီးညပိုင်းတွေမှာမြို့ပေါ်ရက်ကွက်နဲ့လူနေအိမ်တွေကိုရှောင်းတခင်ဧည့်စည်ရင်ဝင်စစ်တာမျိုးအပြင်အကြောင်းအမျိုးမျိုးပြပြီးငွေညစ်နေတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။အခုဆက်ပြီးသတင်းတွေကိုတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလောဝါမြို့နယ်မှာအယတားပြည်သူတွေဖမ်းဆီးချုံနောက်ခံထားရမှုနဲ့ပတ်သက်ပြီးဂျာကာလာခူမီချင်းမျိုးနွယ်စုများရေးရာအတိုင်ပင်ခံကောင်စီ IKACC နဲ့အာရခတပ်တော် AA တို့တွေးဆုံညှိနှိုင်းပြီးတဲ့နောက်မှာတော့အဖမ်းခံထားတဲ့သူတချို့ကို AA ကပြန်လွတ်ပေးလာပါတယ်။ဒီတွေးဆုံဆွေးနွေးမှုမှာပလောဝါမြို့နယ်တဲကစစ်ဘေးရှောင်တွေကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီကြောင့်မို့တော့ကိုရောဘတ်ကစူးစီးထားပါတယ်။
ဂျာကာလာခူမီချင်းမျိုးနွယ်စုများရေးရာအတိုင်ပင်ခံကောင်စီ IKACC နဲ့အရခတ်တော် ULAAA တို့ဟာဩဂုတ်လ19ရက်နေ့ကတွေ့ဆုံညှိနှိုင်းခဲ့ကြတာဖြစ်ပြီးဩဂုတ်လ28ရက်နေ့မှာဖမ်းဆီးခံထားရတဲ့သူတွေက9ယောက်ကို AA ကပြန်လွှတ်ပေးလိုက်တာလို့ IKACC ပြောရေးဆိုခွင့်ရှိသူကပြောပါတယ်
ဟိုရည်ရည်ကနေဒီနေ့ကလည်းဒီ9ရောက်ပေါ့နော်အဲ20ရက်နေ့ကနေတော့ထွက်ထားတယ်ဟုတ်ကျွန်တော်တို့ဒီလိုနဲ့ညှိနှိုင်းတာပေါ့နော်ညှိနှိုင်းတော့တက်ပေးဖို့ဆွဲရအောင်ကျွန်တော်တို့ညှိနှိုင်းကြတော့အဲ့ဒါတက်ပေးတာဖြစ်တယ်တန်တဲ့ခင်းသိမ်းခံတွေကိုလည်းပဲအစီအစဉ်တက်ဖြစ်အောင်ကိုဒီစစ်စစ်မြင်များဒီမှာဆက်လာဖို့တဲ့ကျွန်တော်တို့ပန်းနေရဲ့အနေထားလို့ရှိတယ်ဟုတ်ကဲ့
ခုပြန်လွှတ်ပေးလိုက်တဲ့ဘလဝဒီတာခံ9ယောက်ဟာ3လနဲ့6လကြာကြာဖမ်းဆီးခံထားရတဲ့သူတွေဖြစ်ကြပြီးအသက်36နှစ်ကနေအသက်66နှစ်အရွယ်တွေဖြစ်ကြပါတယ်သူတို့အားလုံးကို AA ကနေပြည်တော်အချမ်းတည်ငြိမ်မှုကိုပြက်ပြားစီမှုနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာလို့ဆိုပါတယ် IKACC ရဲ့အစည်းအဝေးအရာအခုလက်ရှိအချိန်ထိဘလဝဒီတာခံအနည်းဆုံး15ယောက်ဝန်းကျင်ကို AA ကဆက်လက်ဖမ်းဆီးထားဆဲဖြစ်ပြီးအမြန်ဆုံးပြန်လွတ်လာအောင်ကြိုးပမ်းဆောင်ရွက်နေတယ်လို့ဆိုပါတယ် IKACC နဲ့တပ်ဖွဲ့တို့ဟာဘလဝမြို့နယ်ထဲမှာရှိတဲ့စစ်ဘေးရှောင်တွေအကူအညီပေးရင်အရက်ဖက်အဖွဲ့အစည်းတွေလွတ်လပ်စွာဝင်ထွက်သွားလာနိုင်ရို့ကိုပါဆွေးနွေးခဲ့ကြပါတယ
်။ UNI ကဒီကနေဘလဝဒေတာကိုထိန်းချုပ်တဲ့အခါမှာအဓိကတော့ဒီ INGO တွေ NGO တွေဝင်နိုင်ရေးအဓိကတော့လူသားချင်းစာနာဖောက်ဖောက်မှုကိုဘယ်လိုမျိုးပြည်သူပြည်သားတွေကိုသိစေနိုင်လဲဆိုတာမျိုးအဲ့ဒါကိုဆွေးနွေးကြတယ်။ရတတိကြီးသဝင်းရေးပုံလုံးနိုင်ရေးဘယ်လိုလုပ်ကြမလဲ။လူသားချင်းစာနာဖောက်ဖောက်မှုတွေဘယ်လိုမျိုးအကူအညီပေးနိုင်မလဲ။ဆိုတာမျိုးအဲ့လိုမျိုးတွေ့တဲ့အခါမှာဆေးဖက်ဒီတက်မရေးရစင်တဲ့ HO တွေတွေလည်းဝင်နေချင်းမှာပါမှာဟိုအနောက်ဆက်ပေးတာမျိုးတို့ဒီထင်းထင်းဖန်ဆီးတာမျိုးတို့အစီအစဉ်မြင့်ရတာတော့မပြုလို့ရအောင်ပြည်ကျူရင်းနဲ့တွေးနိုင်အောင်ဆိုရအောင်မျိုးနဲ့ကျွန်တော်တို့ပြောထားတဲ့အတွေ့အကြုံနဲ့ဟိုရရပေါ့နော်အသက်ဆုံးနှစ်ဖက်ကနေကျွန်တော်တို့ဆောင်ရွက်ကြမယ်ဆိုတာမျိုးတော့လို့ရှိတယ်
ချင်းပြည်နယ်ပလဲဝမြို့နယ်ကိုအရခတပ်တော် AA ကအခုနှစ်အစောပိုင်းဇန်နဝါရီလမှာအလုံးစုံတင်းပိုက်ထိန်းချုပ်ခဲ့တာဖြစ်ပါတယ်ပလဲဝမြို့နယ်မှာစစ်ကောင်စီကင်းစင်ပြီးဖြစ်ပြီးမဲ့ပလဲဝဒေသခံပြည်သူတွေကတော့ဒီနေ့အချိန်ထိ AA ကြောင့်နေရမပြန်ရဲကြသေးပဲစစ်ဘေးတိမ်းရှောင်နေကြရစေလို့ဆုကြပါတယ်ခင်ဗျ
စစ်ကောင်စီကဖွဲ့စည်းနေတဲ့ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နေနေရေးအဖွဲ့မှမပါဝင်ကြဖို့မွန်တော်လိုင်းရေးအင်အားစုတွေကတိုက်တွန်းလိုက်တဲ့အကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
မွန်ပြည်ဖက်ဒရယ်ကောင်စီ MSFC မွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်ကာကွယ်ရေးတပ် MSDF တို့ကစစ်ကောင်စီကဖွဲ့စည်းနေတဲ့ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နှင်နေရေးအဖွဲ့မှမပါဝင်ကြဖို့ပူးတွဲကြေညာချက်တစ်စောင်ထောက်ပြန်ကြေညာခဲ့ပါတယ်စက်တင်ဘာ၂ရက်နေ့ကထောက်ပြန်လိုက်တဲ့အဲ့ဒီဒီဘေးချက်မှာဆိုရင်ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နှင်နေရေးအဖွဲ့မှပူးပေါင်းပါဝင်သွားမယ်လို့စုံစမ်းဖော်ထုတ်ပြီးတော့ကြီးလေးတဲ့အဖြစ်တွေပေးသွားမယ်လို့လည်းMSI ပြောပြရပုံကိုနိုင်ငံကားကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့တတိပေးချက်တွေကိုလိုက်နာခြင်းမရှိဘဲနဲ့ဒီစစ်ကောင်စီနဲ့ပေါင်းပြီးတော့အခုလိုပြည်သူ့လုံခြုံရေးအမိခံအဖွဲ့နဲ့ပူးပေါင်းပါဝင်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်လိုင်းရေးအဖွဲ့အစည်းများအနေနဲ့အဲ့ဒီပုံကိုတွေကိုစုံစမ်းလေ့လာဖော်ထုတ်ပြီးတော့ကြီးလေတဲ့အပြစ်တွေပေးဆောင်သွားမှာဖြစ်တယ်လို့ပြောကြလိုပါတယ်
ပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နှင်နေရေးအဖွဲ့တွေမှာပါဝင်တဲ့လူကိုစစ်ကောင်စီကလက်ကင်တော့ဖြစ်တတ်မှတ်ပြီးပြတ်သားစွာရေးယူသွားမယ်လို့မွန်ပြည်ကာကွယ်ရေးတပ် MSDF နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတီတင်းဝန်ချန်ကအခုလိုပြပါတယ်
။ဟိုတကြောင့်မို့ဒီအဖွဲ့အစည်းတွေမှာပြည်သူတွေမပါဝင်မပတ်သက်ဖို့မိမိတို့အနေနဲ့အထူးတတိပေးတမ်းမြစ်တယ်တတိပေးတမ်းမြစ်တာကိုလက်ယူရှိမလိုက်နာပါကစက္ကစရဲ့အကျံဖက်လက်ကင်တုပ်အဖြစ်ဥတ္တမပြီးပြက်ပြက်သားသားအရေးယူတော်မှာဖြစ်တယ
်။ဒါအပြင်ပြီးခဲ့တဲ့ဩဂတ်စ်လ29ရက်နေ့မှာမွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖက်ရေးအဖွဲ့ NNSVAD ကကြေညာချက်တစ်စောင်ထောက်ပြန်ခဲ့ပြီးတပ်ဆိုင်ရာကြေးရွာအောက်ခြောက်ရေးမှုတွေကိုအသိပေးထားတယ်လို့ပြောခွင့်ရပုဂ္ဂိုလ်နိုင်ပညာဝန်ကအခုလိုပြပါတယ်။
ကျွန်တော်တို့သဘောထားကတော့ဒီလုပ်ငန်းစဉ်မှာပူပေါင်းပါဝင်ခြင်းမပြုဖို့တက်ဆိုင်အဖွဲ့အစည်းအလုံးကိုသူရဲ့ဒီရက်ွက်အုပ်ချုပ်ရေးအဖွဲ့တခါအားလုံးကိုအဲ့ဒီအပေါ်မှာကူပေါင်းဆောင်မှုပြုမယ်ဆိုရင်ကျွန်တော်တို့ဘက်ကကိုရေးယူသွားမယ်ဆိုတဲ့အကြောင်းအဲ့ဒါတိကျသားကြီးဖြစ်ပါတယ်
မြန်မာနိုင်ငံတစ်ဖွားကမြို့ပေါ်ရက်ွက်တွေနဲ့ကျေးရွာအောက်စုဒီဒီမှာပြည်သူ့လုံခြုံရေးနဲ့အကြမ်းဖက်နေနေရင်အတွက်အသက်35ကနေအသက်60ကျားရွယ်မျိုးသားအယောက်50ကိုရွေးချယ်ပြီးစစ်တန်တန်းတလတက်ခိုင်းမှဖြစ်တယ်လို့လည်းစစ်ကောင်စီကဆိုထားပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်စစ်မှုထမ်းတပ်သားတစ်အတွက်ပြည်ပရဝမျိုးသားတွေကိုဝါတပ်ဖွဲ့ UWSE ကနေရာပြန်လာဖို့ခေါ်ထားပါတယ်ချင်းပြည်နယ်ဟာခါမျိုးကမြမစီးပွားရေးဗမာငွေသားပြက်လက်မှုကြောင့်နမ်စီဒီအမ်ဝန်ထမ်းတွေကိုလည်းလက်စာပုံမှန်ထုတ်မပေးနိုင်တော့တဲ့အခြေအနေရောက်နေပါတယ
်။သောရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသာသတင်းနောက်တွေကနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပါ။
တိုင်းရင်တည်လောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါ VO ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါတောတာရှင်နေအနေနဲ့ VO ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ burmese@voanews.com email လိပ်စာကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါောင်းမယ်ဣသရေလဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသမှာပါကြီးမားတဲ့ငွေရောင်းစင်းနဲ့တိုက်ခိုက်မှုတွေလှုပ်လာနေတာကြောင့်စစ်ပောင်ကျယ်လာမှာကိုပါလက်စတိုင်းတွေစိုးရိမ်နေပါတယ်။ဒူဘတ်စ်မြို့မှာဣသရေလစင်းနဲ့တိုက်ခတ်မှုတွင်ပါလက်စတိုင်းတပ်မှူးဇာဂရီဇူပီဒီရဲ့သားဖြစ်သူမိုဟာမက်ဇူပီဒီအပါအဝင်၅ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းဘက်ကပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ចောင်းသားတွေစတင်ခဲ့တဲ့လူမှုစာနာပြပွဲကြောင့်15နှစ်ကျော်ကြာအာဏာထုတ်ကန်ထားခဲ့တဲ့ဝင်းကြီးချုပ်ရှိတ်ဟာစီနာထွက်ပြေးခဲ့ရတဲ့ဆန္ဒပြပွဲအောင်ပွဲရတဲ့တလားပြည့်အထိမ်းအမှတ်အဖြစ်တက္ကမြို့တော်မှာစက်တင်ဘာလ9ရက်နေ့ကလူထောင်ပေါင်းများစွာစုဝေးခဲ့ပါတယ်ပြီးခဲ့တဲ့ဆန္ဒပြတဲ့အတွင်းဆန္ဒပြပွဲတွေအတွင်းလူပေါင်း600ကျော်လောက်သေဆုံးခဲ့ပါတယ်တရုတ်ပစ္စည်းတွေထိုင်းနိုင်ငံကိုလှည့်ဝင်နေတဲ့အတွက်ထိုင်းစီးပွားရေးနဲ့စစ်မှုလုပ်ငန်းရှင်တွေပေါ်ထိခိုက်မှုရှိတယ်ဆိုတဲ့ထိုင်းအစိုးရရဲ့ပြောဆိုချက်ကိုတရုတ်ဘက်ကတန်ယုံကနေတဆင်တုံ့ပြန်ပါတယ်။ထိုင်းကတင်သွင်းတဲ့တရုတ်ပစ္စည်း80ရာခိုင်နှုန်းကစက်မှုကုန်ကျနေဖြစ်ပြီးဈေးပေါတယ်ဆိုတဲ့လူသုံးကုန်ပစ္စည်းတွေဟာ ဆေးရဂိုင်နှုတ်တော်မရှိဘူးလို့တရုတ်ဘက်ကတော့ပြောဆိုပါတယ်ဈေးပေါ်တဲ့ကုန်ပစ္စည်းတင်သွင်းမှုကြောင့်2023ခုနှစ်အတွင်းစက်ရုံပေါင်း2000လောက်ပိတ်ခဲ့ရတယ်လို့ထိုင်းဘက်ကတော့ပြောဆိုထားပါတယ်တရင်ချင်းကျုပ်တီကတော့ဒီလောက်ပါပဲဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Morris Cotton ဖြစ်ပါတယ်ကျွန်တော်ကတော့စီစဉ်မှုဖြစ်တောင်းယူခဲ့သူဇော်မိုးဇော်ဖြစ်ပါတယ်ကျွန်တော်ရဲ့အတန်လဲစီစဉ်တွေကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ရဲ့အတန်လဲစီစဉ်တွေလည်းဒီမှာတင်မဲ့ပြဆိုမှုဖြစ်ပါတယ်